Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဇူလိုင်လ29ရက်ဗုဒ္ဓနေ့ညပဲ VOA စီစဉ်နေကိုမြမစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေထုတ်လွှင့်နေပါပြီ။အမေရိကန်ပြည်တော်စုမှာ COVID-19 ရေပေါ်အခြေအနေကြောက်ရွံ့နေစေရှိတာမို့ VOA စီစဉ်နေကိုယာစီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပါတယ်။အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေမှမြသတင်းအောင်လို့ပြောပြပါမယ်။အမေရိကန်ပြည်တော်စု Oregon ပြည်နယ်ပို့လန်းမြို့နယ်တခြားနေရာတွေကရုံးဝင်းစံကတ်ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ယာနဲ့ချီတဲ့ Federal လူမျိုးရေးတပ်ဖွဲ့ဝင်တွေလွှတ်ထားတဲ့ပေါ်အမေရိကန်အစိုးရရှိနေချုပ် William Barr ကအင်္ဂါနေ့မှာအခိုင်အမာကာကွယ်ပြောဆိုခဲ့ပါတယ်။ပို့လန်းမြို့ကတရားရုံးမှာ Federal လူမျိုးရေးတွေရဲ့လုပ်ရည်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုချက်တွေကိုအောက်လွှတ်တော်တရားရုံးကော်မတီရှိအင်္ဂါနေ့ကြားနာပွဲတွင် William Barr ကခြေပပြောဆိုသွားပါတယ်။
What unfolds nightly around the courthouse cannot reasonably be called protest. It is by any
ရုံးပဝင်ချိန်မှာညစဉ်ဖြစ်ခဲ့တာတွေကိုဆန္ဒပြပွဲလို့လက်ခံခေါ်ဆိုဖို့မဖြစ်နိုင်ပါဘူး။အဲ့ဒါဟာအမေရိကန်ပြည်တော်စုအစိုးရအပေါ်တိုက်ခိုက်မှုပဲဖြစ်ပါတယ်လို့ရှေ့နေချုပ် William Barr ကပြောပါတယ်။ပြည်နယ်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကန့်ကွက်တဲ့ကြားက Federal လူမျိုးရေးတွေလွှတ်ပြီးတော့နိုင်ငံတော်ဝန်မှာကြောက်ရွံ့ထိတ်လန့်စိတ်ပေါ်လာအောင်လုပ်နေတယ်လို့ဒီအရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျေရိုးနက်လာကမစ္စတာဘောကိုဝေဖန်ပြောဆိုခဲ့ပါတယ်။အမေရိကန်ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Apple, Amazon, Facebook နဲ့ Google တို့ရဲ့ CEO အမှုဆောင်ရာရှိချုပ်တွေဒီကနေ့အောက်လွှတ်တော်ဒီအရေးကော်မတီကမေးမြန်းတာတွေကိုဖြေဆိုဖို့ရှိပါတယ်။ COVID-19 ကာယောဂါကာလအတွင်းလုပ်တဲ့ဒီကြားနာပွဲကိုတော့ဗီဒီယိုဆက်သွယ်ရေးကနေတင်ပြဖို့အစီအစဉ်ထားပါတယ်။ဈေးကွက်လိုအပ်ကြီးအုပ်မှုတိုက်ဖြတ်ရေးဆိုင်ရာအခုလုပ်မဲ့ကြားနာပွဲမှာဒီကုမ္ပဏီကြီးတွေအနေနဲ့ဈေးကွက်ကိုဘယ်လိုလွှမ်းမိုးထားသလဲဆိုတာတွေနဲ့ပတ်သက်တဲ့မေးခွန်းတွေကို CEO တွေဖြေဆိုကြရမှာဖြစ်ပါတယ်။ Apple ကုမ္ပဏီရဲ့ CEO Tim Cook, Facebook ကုမ္ပဏီရဲ့ CEO Mark Zuckerberg, Google ကုမ္ပဏီရဲ့ CEO Sundar Pichai နဲ့ Amazon ကုမ္ပဏီရဲ့ CEO Jeff Bezos တို့လေးဦးလုံးကြားနာပွဲတစ်ခုမှာအတူတကွာပါဝင်ဖြေဆိုတာဒါကပထမဆုံးအကြိမ်ဖြစ်ပါတယ်။ကမ္ဘာတဝန်းကလူတွေနေစဉ်အသုံးပြုနေတဲ့ online ဆက်သွယ်ရေးကဏ္ဍကိုဒီနည်းပညာကုမ္ပဏီကြီး၄ခုကထိန်းချုပ်ထားတာဖြစ်ပါတယ်။ Roman Catholic ခရစ်ယာန်သာသနာပိုင်ပုံရိုင်းမင်းကြီးရုံးဆိုင်တဲ့ Vatican နန်းတော်နဲ့ Vatican ရဲ့ Hong Kong ကုသလေရုံးကကွန်ပျူတာကွန်ရက်တွေကိုတရုတ်ကွန်ပျူတာဟက်ကာတွေမေးလာကြတဲ့ကခိုးဝင်ခဲ့ကြတယ်လို့ American ခြေဆိုင် online နည်းပညာကုမ္ပဏီတစ်ခုကဒီကနေ့ပြောပါတယ်။ဆိုင်ဘာလူညိုရေးနဲ့စောင့်ကြည့်လေလာရေးအမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Recorded Future ကုမ္ပဏီကတွေ့ရှိခဲ့တဲ့ဒီဖြစ်ရပ်ဟာ Vatican နန်းတော်နဲ့ Hong Kong က Vatican ကုသလေအဖွဲ့ရုံးရဲ့ computer ကွန်ရက်တွေတွင် hacker တွေကခိုးဝင်နေလို့ရက်ပထမဆုံးအချိန်လူသိရှင်ကြားပေါ်လာတာဖြစ်ပုံရတယ်လို့ The New York Times သတင်းစာကရေးပါတယ်။ဒီ hacker တွေဟာတရုတ်အစိုးရအတွက်လုပ်ကိုင်နေသူတွေဖြစ်တယ်လို့ Recorded Future ကုမ္ပဏီကဆိုင်ဘာလူညိုရေးဆိုင်ရာကြွမ်းကျင်သူတွေကယူဆထားပါတယ်။ဒီလိုပြောဆိုခြင်းနဲ့ပတ်သက်ပြီးလုံလောက်တဲ့အထောက်အထားပြပါလို့ဒီဥနိုင်ငံကြီးဌာနကတုံ့ပြန်ပါတယ်။ဒီဥနိုင်ငံဟာစိုက်ဘာလူမျိုးရေးကိုအခိုင်အမာကာကွယ်လှုပ်ဆောင်နေတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာအကြိမ်ကြိမ်ပြောထားပါတယ်လို့ဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ဒီဥနိုင်ငံကြီးဌာနပြောခွင့်ရ11ဘင်းကပြောသွားပါတယ်။ Vatican နန်းတော်နဲ့တရုတ်အစိုးရကြား2018ခုနှစ်သမိုင်းဝင်သဘောတူညီချက်ကိုတည်တံ့တိုးရေးစတင်မာလာမှာစပြီးဆွေးနွေးကြဖို့စီစဉ်ထားကြပါပဲအခုလိုကွန်ပျူတာကွန်ရက်တွေကိုခိုးဝင်နေဆိုတဲ့သတင်းထွက်လာတာပါဒီဥစိုးရကထိန်းချုပ်ထားတဲ့ကက်သလစ်ခရစ်ယာန်ကျောင်းတွေရဲ့ဂါယုတ်တွေဖြင့်ပြည်ကွန်မြူနစ်ပါတီကရွေးချယ်ထားသူတွေကိုပုံရဟန်းမင်းကြီးကနောက်ဆုံးအတည်ပြုမှခံထားရမယ်ဆိုပြီးနှစ်ဖက်သဘောတူညီထားတာဖြစ်ပါတယ်ထိုင်းနိုင်ငံတော်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်နေပြီးအခြေခံဥပဒေကိုပြင်ဆင်ပေးဖို့ရွေးကောက်ပွဲအသစ်လုပ်ဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေကိုချင်းချောက်နှောက်ယှက်တာတွေရပ်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ဇူလိုင်လ18ရက်နေ့ကဗန်ကောက်မြို့တော်မှာဆန္ဒပြပွဲကြီးတစ်ခုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအချင်းတို့အတွင်းအသိပေးစီစဉ်ပြီးရုတ်တရက်လူစုလူဝေးနဲ့ပေါ်လာတဲ့ဆန္ဒပြပွဲအရေအတွက်40ကျော်ရှိပြီဖြစ်ပါတယ်။ Future Forward Party ကိုဖြတ်သိမ်းဖို့ဖေဖော်ဝါရီလ21ရက်နေ့မှာထိုင်းနိုင်ငံချေဥရိဆိုင်ရာခွန်ရုံးကဆုံးဖြတ်ခဲ့တယ်လို့ပါတီကောင်းဆောင်တနာသွန်းကျွန်ကရွန်ကရန်ကိကိုလည်းနိုင်ငံရေးကနေ10နှစ်ပိတ်ပင်ကတ်တက်ခဲ့ပြီးတိတ်မကြခင်မှာပဲလူငယ်အများစုပါဝင်တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်လာခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစီစဉ်သူတွေဟာအစိုးရကချုပ်တင်ဟန်တာပိတ်ပင်မှာကိုရှောင်ပိုးအတွက်အွန်လိုင်းဆက်သွယ်ရေးနည်းပညာကိုအသုံးပြုပြီးဆန္ဒပြပွဲမတိုင်ခင်ဂျပန်အလိုမှာမှဆိုရှယ်မီဒီယာပေါ်မှာအသိပေးအကြောင်းကြားစည်းရုံးကြတာဖြစ်ပြီးရုတ်တရက်လူအုပ်စုပေါ်လာပြီးတော့ဆန္ဒပြတဲ့နည်းကိုသုံးနေကြတာဖြစ်ပါတယ်ခင်ဗျာ။
န်တန်များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းနိုမီတာ31 kHz 683တို့ညဒိုင်းနိုမီတာ32 kHz 639တို့ညဒိုင်းနိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီလာပါရှင်ကျမများတစ်ဆင့်အောင်ပါတရင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးအတွင်းက COVID-19 တိုက်ခိုက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက် American Dollar 9000တန်ဖိုးရှိတဲ့ကျန်းမာရေးအကာအကွယ်ဝတ်စုံ PPE တွေကို American ကာကွယ်ရေးဝန်ကြီးဌာနကစာလွှဲပြောင်းပေးခဲ့တယ်လို့ရန်ကုန်မြို့ American တန်ယုံကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံအတွင်း COVID-19 တိုက်ခိုက်ရေးအတွက် American အစိုးရရဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုအထောက်အပံ့ရန်ပုံငွေအဖြစ်အရင်ကပေးရထားတဲ့ American Dollar 18.5 ဘန်းအပြင်အခုအကူအညီကိုထပ်ဆောင်ပေးရတာလည်းဖြစ်ပါတယ်။အခုလိုအကူအညီကိုပေးရတာမှလည်းညွှန်ကြည့်ချက်ခဲ့သူ American တန်ယုံယာယီတာဝန်ခံ George Sibley ကဒီအကူအညီဟာမြန်မာ့ကျန်းမာရေးလုပ်ငန်းအတွက် American တို့ရဲ့တာဝန်ရှိကြတဲ့ကတိကဝတ်ပေါ်မှာအခြေတည်တာဖြစ်တယ်လို့ပြောပါတယ်။မလာရုံးကလည်းမြန်မာနိုင်ငံတွင် COVID-19 တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ American အစိုးရက American နိုင်ငံတကာဖွံ့ဖြိုးမှု Agency USAID ကတဆင့်ကျန်းမာရေးအကာအကွယ်သုံးပစ္စည်းတွေကိုလူတိုင်းခဲ့ပြီးပါတယ်။အခုလူတိုင်းနဲ့ပစ္စည်းတွေကိုတော့ American ကာကွယ်ရေးဝန်ကြီးဌာနရဲ့ပြည်နယ်ရခြားလူသားချင်းစာနာမှု BNDA နဲ့ရဖက်ဆိုင်ရာအကူအညီပေးတည်ထောင်ရန်မုံငွေကလှူဒါန်းတာဖြစ်ပြီးမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍအတွက်အခြေခြေပြင်းပြင်းလှူဒါန်းနေတဲ့အထက်ကအစိတ်ပိုင်းတရက်ဖြစ်တယ်လို့ American တန်ယုံရဲ့ဇူလိုင်လ29ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပေါ်နေတဲ့ကြားကပဲအစ္စလမ်ဘာသာဝင်တွေရဲ့ဟာဂျ်ပွဲတော်အတွေ့ဒီကနေ့မက္ကာမြို့ကိုဖျားဖူးဖွဲ့ပြီးစတင်လာရောက်နေကြပါတယ်။ခရိုင်းညစ်တွေတုန်းကတော့တကဘာလုံးကဖျားဖူးမျက်တမ်းလောက်ဒီနေရာကိုလာရောက်လို့ရှိပါတယ်။ဒီနေ့မှာတော့ကာယောဂါခရီးကြောင့်နိုင်ငံတကာခရီးသွားတွေကိုဆော်ဒီအာရေဗျနိုင်ငံကတားမြစ်ထားပြီးလူတစ်ထောင်လောက်ပဲပွဲတော်ကိုတက်ရောက်ဖို့ကန့်သတ်ထားပါတယ်။ဒီထဲမှာဆော်ဒီနိုင်ငံသားတွေနဲ့အရင်သတင်းသက်တွေတုန်းကကြိုတင်ရွေးချယ်ထားသူဒေသခံတချို့ကိုတက်ရောက်ခွင့်ပြုပါတယ်။ဖျားဖူးအဖွဲ့တွေကအသက်20ကနေ50ကြာရှိသူတွေဖြစ်ပြီးမက္ကာမြို့ကိုမသွားခင် COVID-19 ကင်းရှင်းကြောင်းစစ်ဆေးခံရပြီးဟော့ချ်ပွဲတော်မတိုင်ခင်မှာတရားစောင့်ကြည့်ဖို့စီစဉ်ထားတဲ့ဟိုတယ်တွေမှာနေရမှာဖြစ်ပါတယ်။ပွဲတော်အတွင်းလူချင်းချင်းစည်းကမ်းသတ်မှတ်ချက်တွေကိုလိုက်နာရမှာလည်းဖြစ်ပါတယ်။ငါးရက်ပွဲတော်ကာလပြီးရင်သူတို့ကိုတပတ်တရားစောင့်ကြည့်ကာလသတ်မှတ်ထားပါတယ်။အခုလက်ရှိဆော်ဒီအာရေဗျနိုင်ငံမှာ COVID-19 ကူးစက်ခံထားရသူ 28,000 နဲ့သေဆုံးသူက 2,800 နီးပါးရှိပါတယ်ရှင်။လာနေချီပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသင့်မတွေ့တဲ့ဗီယက်နမ်နိုင်ငံမှာဒီကနေ့ဟနွိုင်းဟိုချီမင်းနဲ့ Central Highlands ဒေသတွေမှာကူးစက်မှုဒုတိယလှိုင်းနဲ့ရင်ဆိုင်နေရပါတယ်။ဗုဒ္ဓဟူးနေ့ကူးစက်မှုအသစ်တွေကမကြာခင်ကယောဂကူးစက်ပြန့်ပွားခဲ့တဲ့ဒဏ္ဍာရီယောဂကူးစက်မှုနဲ့ဆက်နွယ်နေတာပါ။ဟနွိုင်းမှာယောဂပိုးထွေးရှိသူကမကြာသေးခင်ကမှဒဏ္ဍာရီယောဂပြန်လာသူပီဇာဆိုင်အလုပ်သမားတစ်ယောက်ဖြစ်တဲ့အတွက်သက်ဆိုင်ရာအာဏာပိုင်တွေကဆိုင်ကိုပိတ်လိုက်ပြီးတော့ပိုးသက်တန့်ရှင်းရေးလှုပ်ဆောင်ခဲ့ကြောင်းနိုင်ငံပိုင်သတင်းမှဖော်ပြပါတယ်။အခုကူးစက်မှုအသစ်တွေကပြီးခဲ့တဲ့မလအစောပိုင်းကူးစက်မှုတွေနဲ့မတူကြောင်းပြည်နယ်တိုင်းမြို့နယ်တိုင်းကိုကူးစက်နိုင်တဲ့အန်ဒီယန်ရှိကြောင်းဝင်းကြီးချုပ်ဝင်းချန်ဖုတ်ကပြောတယ်လို့ Vietnam TV ရုပ်သံကဖော်ပြပါရယ်ခရီးသွားတွေအလားများတဲ့ဒဏ္ဍာရီမြို့နယ်အနီးတစ်ဝိုက်မှာယောဂကူးစက်သူအနည်းဆုံး30လောက်တွေ့ရတဲ့နောက်မှာအစိုးရကဒဏ္ဍာရီမြို့လေးရင်ခရီးစဉ်တွေကိုအင်္ဂါနေ့ကစပြီးတော့15ရက်ရပ်ဆိုင်းလိုက်ပါရယ်အထင်ကြီးရကမ်းခြေတွေရှိတဲ့ဒဏ္ဍာရီမြို့ကိုတွားရောက်လည်ပတ်ခဲ့ပြီးစီးပွားရေးအချက်အချာဟိုချီမင်းမြို့တော်ကိုပြန်လာတဲ့ပြည်ရင်းခရီးသွားက18,000လောက်နဲ့ဟနွိုင်းကိုပြန်လာတဲ့သူတွေက15,000ကနေ2,000ကျားရှိတယ်လို့အာဏာပိုင်တွေကမနေ့ကပြောပါတယ်ရှင်အာရှတလွားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာမှာဒီကနေ့တရုတ်နိုင်ငံမှာကူးစက်သူလူနာသစ်တရာကျော်ရှိတဲ့အတွက်ဒီသတင်းပတ်တွေအတွင်းမှာတရက်တာကူးစက်မှုအများဆုံးဖြစ်ပါရင်ရှင်ကျန်းဒေသအပါအဝင်တရုတ်နိုင်ငံတွင်လက်ရှိ COVID-19 ကူးစက်သူ 14,000 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါရင်ဂျပန်နိုင်ငံမှာလည်းယောဂကူးစက်မှုနှုန်းမြင့်တက်နေပြီးတော့တချို့ဒေသတွေမှာယောဂကူးစက်သူအကြီးပြုလူနာတွေကိုတိကျခွဲစောင့်ကြည့်တဲ့နေရာတွေအလုံးလောက်မရှိတော့တဲ့အခြေအနေဖြစ်နေပါတယ်။အင်္ဂါနေ့တည်းအထက်မှာကူးစက်သူလူနာသစ် 982 ယောက်နဲ့သေဆုံးသူက3ယောက်ရှိတာပါ။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့ကူးစက်တဲ့လူနာသစ် 48 ယောက်ရှိပြီးဒီထဲမှာပြည်ဝင်ကူးစက်သူ 14 ယောက်နဲ့ကျန်34ယောက်ကပြည်ပကပြန်လာတဲ့သူတွေဖြစ်ပါတယ်။နိုင်ငံတွင်းမှာကူးစက်ထားသူစုစုပေါင်း 14,000 ကျော်နဲ့သေဆုံးသူက300လောက်ရှိတယ်လို့ကိုရီးယားယောဂထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။ COVID-19 ကူးစက်မှုတန်ကိုအများဆုံးခံရတဲ့ Australia နိုင်ငံ Victoria ပြည်နယ်မှာတော့ကိုရတာကူးစက်မှုနှုန်းအနည်းဆုံးထိကျဆင်းခဲ့တယ်လို့ဆက်ပြီးကျဆင်းသွားမယ်လို့မျှော်လင့်ကြောင်းပြည်내ဝန်ကြီးချုပ် General Andrew Andrews ကပြောပါရယ် New Zealand မှာနေဆက်ကပြန်ဝင်လာတဲ့သူတချို့ကိုတရားစောင့်ကြည့်တဲ့နေရာတွေမှာစောင့်ကြည့်ကကုန်ကျစရိတ်ကောက်ခံဖို့ဥပဒေတရားပြဋ္ဌာန်းနိုင်ရင်အစိုးရကအမြန်ဆုံးလုပ်ဆောင်နိုင်ကြောင်းပြောပါရယ် New Zealand မှာပြည်တွင်းရောဂါကူးစက်မှုမရှိတာ3လလောက်ရှိနေပြီဖြစ်ပြီးနိုင်ငံတွင်းဝင်ရောက်သူဘယ်သူမှဆို14ရက်တရားခွဲစောင့်ကြည့်တဲ့နေရာတွေမှာနေရမှာဖြစ်ပါရယ်ရှင်တို့ရရှိများရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းလေးကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံကအများပြည်သူကြားမှာ COVID-19 ကပ်ရောဂါကာကွယ်ရေးပေါ့လျော့လာတဲ့အပေါ်ကျန်းမာရေးဝန်ကြီးကိုယ်တိုင်သတိပေးနေရတာဘယ်လိုအကြောင်းတွေကြောင့်လဲဆိုတာကိုပြောပြပါမယ်။ကျွန်မအိမ့်တနာထုံးပါကမ္ဘာတဝန်းကပ်ရောဂါကူးစက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်သတိထားဖို့လိုအပ်နေပေမဲ့မြန်မာနိုင်ငံကအများပြည်သူကြားကာကွယ်ရေးအစီအမံတွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အပေါ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဝန်ကြီးဒေါက်တာမြင့်ထွေးကသတိပေးလိုက်တာပါရောဂါလက္ခဏာမပြဘဲပိုကူးစက်နေသူတွေရှိနေနိုင်တာကြောင့်အန္တရာယ်ရှိနေစေဖြစ်ပေမဲ့အများပြည်သူကြားနှာခေါင်းစည်းအကာအကွယ်အသုံးပြုတာမျိုးတွေမတွေ့ရတာကြောင့်လဲဝန်ကြီးဒေါက်တာမြင့်ထွေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ကိုဗစ်ကာလရုပ်ရှင်ဆိုင်ရာဆွေးနွေးပွဲမှာပြောဆိုသွားတာပါအထွေထွေရောဂါကုဆရာဝန်ဒေါက်တာမောအောင်ကျော်နိုင်ကတော့မြန်မာနိုင်ငံမှာအတိပြုလူနာအများစုဟာပြည်ပကပြန်လာသူတွေဖြစ်နေတာကစိုးရင်စိတ်ကိုရော့ပါလာစေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့မြင်ပါတယ်
။သူတွေဘာလို့ပေါ့ပေါ့ရော့ရော့ဖြစ်လာလဲဆိုတော့သူတို့တိုင်းပြည်မှာက positive ဖြစ်တဲ့ case တွေကိုကြည့်လိုက်ရင်အဲနောက်ပိုင်းမှာဒီ quarantine center မှာထားတဲ့သူတွေချင်းချုပ်ထားတဲ့သူတွေမှာပဲပိုးတွေတွေ့တာအဓိကဖြစ်တယ်ပေါ့နော်။ဒီ community ကိုယ့်ရဲ့လူလူကြားထဲမှာတိတ်မတွေ့ရတော့ဘူးပေါ့နော်မတွေ့ရတော့တဲ့အခါကျတော့လူတွေရဲ့စိတ်ထဲမှာကကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးမရှိတော့ဘူးလို့ဘယ်လိုယူဆကြတဲ့အတွက်ကြောင့်မလို့ဒီတချို့တွေပေါ့ပေါ့ရော့ဖြစ်လာတယ်လူတွေစုဝေးဖြစ်တာတယ်ပြင်ထွက်တဲ့လူတွေမှာတော့နောက်စီပတ်သက်တဲ့လူတွေတွေ့လာတယ် even ရန်ကုန်ပေါ့နော်ရန်ကုန်လို့ဘာလို့ပြောလဲဆိုတော့ရန်ကုန်က positive case အများဆုံးနဲ့တွေ့တဲ့နေရာဖြစ်တဲ့အခါကျတော့ပေါ့နော
်ကျန်းမာရေးဝန်ကြီးဌာနကတော့အများပြည်သူကြားသွားလာရမှာနှာခေါင်းစည်းပုံမို့လူစုလူဝေးရှောင်ဖို့တိုက်တွန်းထားသလိုကပ်ရောဂါကာလကန့်သတ်ချက်တွေကိုလည်းဒီလကုန်အထိတက်တန်းတိုးထားပါတယ်။ဒါပေမဲ့လည်းရောဂါပိုးစစ်ဆေးတွေ့ရှိတဲ့အတီးပြုလူနာအများစုဟာပြည်ပနိုင်ငံတွေကပြန်လာသူတွေဖြစ်နေတဲ့အတွက်ပြည်တွင်းမှာကူးစက်မှုအန္တရာယ်ကိုဒီပလိုမာကျောင်းသူမတ်တူတူတန့်စင်လို့လို့တချို့လူတွေကတော့မစိုးရိမ်ကြပါဘူး။
အဓိကအမအနေနဲ့စိုးရိမ်မှုမရှိဘူးဆိုတာဒီရင်းကူးစက်မှုမရှိရဲ့အတွက်ကြောင့်မို့လို့အမအနေနဲ့စိုးရိမ်မှုမရှိတာပေါ့။ဘာလို့လဲဆိုတော့အခုချိန်မှာနိုင်ငံတော်အစိုးရကလည်း quarantine တွေကိုတိတိကျကျအဲ့လိုလုပ်နေတဲ့အတွက်ကြောင့်မို့လို့ဒီဒီရင်းမှာရှိတဲ့ဒီပြည်သူတွေကနေပြီးတော့တဆင်မကူးနိုင်လို့အမအနေနဲ့ယူဆရပေါ့နော်။ဒီရင်းကူးစက်မှုကလည်းမရှိသလောက်ရှားတဲ့အတွက်ကြောင့်မို့လို့အမအနေနဲ့စိုးရိမ်မှုကလုံးဝမရှိတော့ဘူး။ဒါပေမဲ့ကာကွယ်ဖို့ကတော့ဒါကတော့ဒီပေါ့ထုတ်ပြန်ထားတဲ့အတိုင်းပေါ့ဒီ mask တာတို့ဘာလို့တော့လုပ်ရမှာပေါ့။အမေအဲ့အရာကြီးကိုလည်းအရင်ပြန်လာဟို mask မရှိရင်တော့ရောဂါကူးရောမှာပဲဆိုတော့စိတ်မျိုးတော့လည်းမရှိပါဘူ
းအခုအချိန်ကြီးမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်ရောဂါကူးစက်သူအတည်ပြုလူနာ350ကျော်ရှိပါတယ်အဲ့ဒီအထက်ကမှဆီးကူးသမှုခံယူပြီးရောဂါပိုးကင်းစင်လာသူ293ဦးရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မအင်တနာထုံးမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျွန်မဆုမွန်ပါရှင်ကိုဗစ်ကာလအလုံးလက်မဲ့ဖြစ်နေထိုင်စားတောက်ရေးအခက်တွေ့နေကြတဲ့တောင်ကိုရီးယားရောက်မြန်မာတွေအတွက်အ мян ဆုံးအိမ်ပြန်နိုင်ရေးတနင်္ဂနွေပူးပေါင်းစီစဉ်ပေးနေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကမ္ဘာကရောဂါ COVID-19 ဖြစ်နေတဲ့အချိန်မှာတောင်ကိုရီးယားနိုင်ငံမှာတော့လုပ်ငန်းခွင်အများစုရပ်နားထားပြီးအလုံးလက်မဲ့ဖြစ်သွားရသူတွေနဲ့အလုံးလုံးကင်ခွင်တက်တန်းကုန်ဆုံးသွားတဲ့သူစားတဲ့တောင်ကိုရီးယားရောက်မြန်မာတွေကြားမှာမြန်မာနိုင်ငံကိုယ့်ရဲ့နေရပ်ကိုပြန်လိုသူတွေများပြားနေပါတယ်။ဒီလိုနေရပြန်လို့တဲ့တောင်ကိုရီးယားရောက်မြန်မာအလုပ်သမားတွေနေရပြန်နိုင်ရေးမြန်မာတန်ယုံဘက်ကစီစဉ်ပေးနေတဲ့အခြေအနေကိုတော့တောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကအလုပ်သမားတန်ရာရှိဦးစွန်းညီညီက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။ပုံမှန်လေကြောင်းလိုင်းတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံကနေပြီးတော့ယာယီရပ်ဆိုင်လာတဲ့ကာလဖြစ်တဲ့အတွက်သူတို့တွေကပြန်အမယ့်အချိန်မှာဆိုပြန်လို့မရသေးတော့ကိုရီးယားဆိုရလောကကနေပြီးတော့ကျွန်တော်တို့တွေ့ထားတဲ့အနေအထားတွေရှိတာပေါ့။အဲ့ဒီအနေအထားမှာသူတို့ကဒီလိုနဲ့နှီးစက်ရမှာအဆောင်တွေမှာငှားပြီးနေကြရတာတို့ဒီမြန်မာဖုန်းကြောင်းတွေမှာနေကြတဲ့အနေအထားလေးတွေအတိမိတ်ဆွေတွေရှိမှာနေတဲ့အနေအထားလေးတွေနဲ့ကျွန်တော်တို့အဲ့ဒီအနေအထားမှာပြန်ဖို့အတွက်ဆောင်းဆိုင်နဲ့ကြာလာတော့တို့လည်းအဆင်မပြေမှုလေးတွေစိတ်ပိုင်းဆိုင်အကျမ်းမာရေးပိုင်းဆိုင်အဆင်မပြေမှုလေးတွေရှိတော့ကယ်ဆယ်ရေးလည်းနဲ့လိုက်ပါဖို့တော့ကိုတို့အများအားတော့တောင်းဆိုနေတာပေါ့။တန်ရုံအနေနဲ့ကတော့လေးလပိုင်းမှာတစ်ခါ၆လပိုင်းမှာတစ်ခါဆင်းကောက်ခဲ့တယ်ပေါ့နော်။နောက်ကျွန်တော်အနေနဲ့လည်းဒီပြန်မဲ့လို့ဒီမှာဘယ်လောက်ကြည့်ရသေးလဲဆိုတော့သိရှိဖို့တော့ကိုဒါ25ရက်နေတော့ ဒါ Google Form မှာစာရင်းပေးဖို့တကူပြောခဲ့တယ်ပေါ့နော်အဲ့အတွက်လည်းသူတို့စာရင်းပေးတဲ့ဦးရေက280 300လီဘာလောက်ထိအောင်စာရင်းလာပေးတဲ့အနေအထားလေးရှိတယ်ပေါ့နော
်ဒါပေမဲ့လက်တလုံးမြန်မာနိုင်ငံမှာကူညီကယ်ဆယ်ရေးလေယာဉ် relief flight တွေကိုပဲပြေးဆွဲနေပြီးနိုင်ငံတကာလေကြောင်းလိုင်းတွေခေတ္တပြန်တမ်းမှုရန်နာထားခြင်းဖြစ်တာမို့လို့ပြန်လိုသူနဲ့လိုက်ပါခွင့်ရှိသူဥယျာဉ်အကန့်အသတ်တွေရှိနေတယ်လို့တောင်ကိုရီးယားဆိုင်ရာမြန်မာတန်ယုံတန်ယာရှိကပြောပါတယ
်ကယ်ဆယ်ရေးလေယာဉ်ကလည်းလေယာဉ်ကုန်အကန့်အသတ်ရှိတယ်ဒီကျွန်တော်နိုင်ငံမှာလည်းဒီ quarantine အတွက်ကိုစီစဉ်ပေးထားတဲ့နေရာအကန့်အသတ်လေးတွေရှိတဲ့အခါမှာပို့တဲ့ခွဲတန်းနဲ့လူဦးရေရေတွက်ကတရားပြန်ရမယ့်ရေတွက်နဲ့ကျွန်တော်တို့မှတ်မိရတဲ့အနေအထားလေးတစ်ခုမှာအကုန်လုံးကတော့ဒီတန်ယုံပေါ်မှာပြန်ဖို့အတွက်ကိုအမြဲတမ်းဆက်သွယ်နေတဲ့အနေအထားလေးရှိရပါတော့
ကမ္ဘာကရောဂါ COVID-19 ကာလလည်းဖြစ်နေတာမို့လို့ကိုရီးယားရောက်မြန်မာလူသမားတွေအနေနဲ့ရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားဂရုစိုက်နေထိုင်ကြဖို့နဲ့အရေးပေါ်အကူအညီလိုအပ်လာရင်တန်ယုံကိုချက်ချင်းဆက်သွယ်ကြဖို့ကိုလည်းအလုံသမားတန်ရာရှိကတိုက်တွန်းပါတယ
်။စီတပိုင်းဆိုင်ရာကတော့သူတို့အနေနဲ့ဟိုအနေနဲ့အများတော့ခိခိုက်မှုတွေလည်းရှိကြမှာပေါ့နော်။နောက်ပြီးတော့အလုံးလုံးနေစဉ်ကာလမှာတော့သူတို့ကဒါကျန်းမာရေးအာမခံကိုလည်းဝင်ထားကြမှာပေါ့နော်။ဝင်ထားကြတဲ့အတွက်ဆရာဆေးရုံဆေးကန်းတွေမှာဆေးကုရဲဆိုလည်းဘာဖြစ်တက်တာကွင်းနေရနိုင်တယ်ပေါ့နော်လက်ရှိကာလကျတော့သူကအလုံးလုံးနေတဲ့အနေအထားမဟုတ်တဲ့ဆရာကျမရဲ့အမခံအကကွက်အောက်မှာလည်းမရှိတဲ့အနေအထားကြောင့်ကျွန်တော်တို့ကတော့မိမိရဲ့ကျမရဲ့ကယူဆိုင်ကိုပေါ့နော်ဘာဖြစ်ဖြစ်အချိန်တန်တော့ပေါ့နော်အချိန်တန်တော့အကုန်လုံးကျွန်တော်တို့အမိနိုင်ငံကိုလည်းပြန်သွားနိုင်မှာပေါ့နော
်လက်တလုံးမှာတော့ပြည်ပနိုင်ငံတွေမှာပြိမ့်မိပြီးပြန်ဖို့အခက်ကြုံနေတဲ့မြန်မာနိုင်ငံသားတွေနေရပြန်နိုင်ရေးတောင်ကိုရီးယားနိုင်ငံအင်ချွန်းလေစိတ်ကနေမြန်မာနိုင်ငံကိုကူညီခဲ့စေရေးလေရင်တွေပြန်တန်းပြေးဆွဲပေးနေပြီးတော့နေရပြန်လို့သူတွေနေရပြန်ဖို့စောင့်ဆိုင်နေသူတွေအဆင်ပြေအောင်တောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်မြန်မာတန်ယုံကနေကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်ကျမစုမမ
မြန်မာနိုင်ငံမှာရွေးကောက်ပွဲကြီးနောက်တစ်ချိန်ကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးမှာစစ်တပ်ကဩဇာကျွမ်းမှုနေရာတွေကိုရှော့ချပြီးအာဏာရမျိုးသားဒီမိုကရေစီ NLD ပါတီရဲ့ဂျိုးပန်းမှုတွေအပေါ်မေးခွန်းတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့2008ဖွဲ့စည်းပုံခြေကဥပဒေအရစစ်တော်နေရာ၄ပုံ၃ပုံကိုတပ်မတော်သားကိုယ်စားလှယ်တွေနေရာယူထားသလိုအစိုးရရဲ့အရေးပါတဲ့နေရာတွေကိုလည်းချုပ်ကန့်ထားတာတွေကို NLD အစိုးရကရှော့ချဖို့ဂျိုးပန်းတာတွေရှိခဲ့ပေမယ့်အောင်မြင်မှုမရတဲ့အပေါ်မေးခွန်းထုတ်သူတွေရှိနေပါတယ်။ NLD ပါတီပြောခွင့်ရမုံရဦးအောင်ရှင်ကတော့မြန်မာနိုင်ငံရဲ့တမိုင်းကြောင်းအရာတပ်မတော်ကနိုင်ငံရေးမှာပါဝင်သင့်တယ်ဆိုရင်ယူဆချက်တွေကြောင့်အခုလိုအခြေအနေတွေနဲ့ကြုံရတာလို့ပြောပါတယ်
။ကျွန်တော်တို့လည်းအဲ့ဒီနိုင်ငံတွေနဲ့ရှားသားတဲ့အခြေအနေတွေရှိတယ်။ကျွန်တော်နိုင်ငံမှာမီရိုလန်နိုင်ငံကဒီတက်ကအပေါင်း90ကျော်ဒီတက္ကသိုလ်ရယ်အဲ့ဒီဟာကျွန်တော်နိုင်ငံရဲ့ကူးကြက်ပဲပြီးတော့လည်းလည်းပြည်ပကရှိနေတဲ့နေရာဒီလွတ်တော်လေးမှာတပ်မတော်ရဲ့အခန့်ကဏ္ဍရှိနေဦးမှာပဲဆိုပြီးယူဆတဲ့အတိုင်းအတာရှိနေတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမဆန်တဲ့အချက်တွေပါနေရဆိုပြီးစတင်ရေးဆွဲစဉ်ကတည်းကကန့်ကွက်ခဲ့တဲ့ NLD ပါတီဟာ2015ခုနှစ်ရွေးကောက်ပွဲဝင်တဲ့အခါမှာလည်းပြင်ဆင်ဖို့ကြိုးပမ်းမဲ့အကြောင်းကတိပြုခဲ့တာပါဒါပေမဲ့လည်း NLD ဦးဆောင်တဲ့အစိုးရနဲ့စွတ်တော်သက်တမ်း၄နှစ်ကျော်လာတဲ့အချိန်အထိအောင်မြင်မှုမရခဲ့ပါဘူး။နိုင်ငံရေးအကြက်ခံဦးတင်မောင်သံကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမျှော်လင့်သလောက်အောင်မြင်မှုမရခဲ့ရဟာ NLD ပါတီကတက်မတော်နဲ့တက်မြက်ရေးကိုဦးစားပေးခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတက်မတော်နဲ့ယုံကြည်မှုတည်ဆောက်ရတဲ့ကာလတခုကိုဖြတ်တန်းနေရတယ်။အဲ့ဒီအခါမျိုးမှာအဲ့ဒီအချက်တွေကိုဆောင်ရွက်တာကမျိုးသားပြန်လည်ရင်ကြားစီနဲ့ယုံကြည်မှုတည်ဆောက်ရေးကိုကြည့်ရမလားဆိုတာကိုပြန်ပြီးချင့်ချိန်ရတယ်။ဒီငြိမ်းချမ်းရေးဖြစ်စဉ်မှာတက်တဲ့ဆွေးနွေးညီနိုင်ပြီးတော့မှဖွဲ့စည်းပုံပြုရင်ကြောင်းလည်းရေးကိုပွားတဲ့လမ်းကြောင်းကိုပြည့်စင်တယ်လို့ယူဆရတယ
်။နိုင်ငံရေးပြုပြင်ကြောင်းလည်းမှုတွေမှာပူပေါင်းပါဝင်လာအောင်ချိုးပန်းရာက NLD ပါတီခေါင်းဆောင်တွေအနေနဲ့တက်မတော်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဥပဒေမဲ့လောက်ရက်တွေကိုပါအကာအကွယ်ပေးရရှောင်းနေရဆိုပြီးလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်တာတွေလည်းရှိပါတယ်။လူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ 45 Rise ရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးသူတွေတီ Nikki Diamond ကတော့ NLD ပါတီအနေနဲ့စစ်တပ်ကိုအလျှော့ပေးလိုက်ရောဆုံးတယ်လို့မြင်ပါတယ်။
NLD ကလူမှုအင်အားကိုလည်းယူထားမယ်။ဒီလိုဆိုစစ်တပ်နဲ့တခုဖိတ်ကြိုက်ပြရမယ့်နေရာတွေမှာဖိတ်ကြိုက်ပြီးတော့အလျှော့ပေးတဲ့နေရာတွေမှာအလျှော့ပေးရမယ်။အလျှော့ချင်းရှိရမှာပေါ့နော်။ကိုစစ်တပ်ကလည်းတော့လည်းသူလိုချင်တာရှိတယ်၊သူပေးနိုင်တာရှိတယ်။ဒါပေမဲ့ကိုလက်ရှိမှာဘာဖြစ်နေလဲဆို NLD ကတောင်းလျှောက်လို့စစ်တပ်ကိုပဲပေးပြီးတော့ကစားရတယ်
NLD ပါတီအများစုနဲ့ထိန်းချုပ်ထားတဲ့စွတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းနေပြီနဲ့စွတ်တော်၄ပုံ၃ပုံနေရာယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေအပြင်စစ်တပ်နဲ့နှိစက်တဲ့ပြည်အောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီတိုင်းရင်းသားပါတီတချို့ကကန့်ကွက်မှုတွေနဲ့ကြုံရရတာပါ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရတမတော်သားကိုယ်စားလှယ်ရေးရဲ့ထောက်ခံမှုမရရင်ပြင်ဆင်လို့မရပဲဖြစ်နေရကြောင်းတခြားနီလာမောင်းဆောင်တွေပါစဉ်းစားသွားမယ်လို့ NLD ပါတီပြောခွင့်ရမုံရွာဦးအောင်ရှင်ကပြောပါတယ
်တော်တော်လေးမှကြည့်ရင်လည်းဆက်ထားတဲ့အကိန်းလုံးတော့တမတော်သားကိုယ်စားလှယ်ရေးနဲ့ဘယ်လိုသိယူလို့မလဲဘယ်လိုညှိနှိုင်းရမလဲဆိုတာလေကျွန်တော်ခေါင်းဆောင်တွေစဉ်းစားနေကြပြီလို့ပဲကျွန်တော်ယုံကြည်ပါတယ်
သတော်တွေမှာတမတော်သားကိုဇာလဲ25ရာခိုင်နှုန်းကိုအဆင့်30နဲ့လျှော့ချဖို့ NLD ပါတီကဥပဒေချမ်းတင်သွင်းပြီးပြင်ဆင်ဖို့ကြိုးပမ်းခဲ့ပေမယ့်ကန့်ကွက်မှုတွေကြောင့်အရာမတင်ဖြစ်ခဲ့ရပါကျွန်တော်ကတော့စောသက်ပါရန်ကုန်ကနေပြဖို့ထားတာပ
ါမန္တလေးတိုင်းအတွင်းတာယိုးချိုးပေါက်ရာကနေရေဘေးတင်ခဲ့တာသတင်းတစ်ပတ်ကျော်လာတဲ့အချိန်အထိရေဘေးတင်သူ3000လောက်ဟာဇာယီကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေရဆဲဖြစ်တဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မကတော့စူစူပါမန္တလေးတိုင်းအမရပူရာမြို့နယ်ရွှေခဲရေစုထုတ်စက်ရုံအနီးကဒီလ19ရက်နေ့တုန်းကတာယိုးချိုးပေါက်မှုကြောင့်အနီးနားရွာတွေထဲအေယာရီမြို့ဝင်လာရကဒေသခံ14000လောက်ဒီလိုရတိတ်ဆောင်ခဲ့ကြရတာပါအဲ့ဒီတဲကအများစုကတော့အခုခါမှရေပြန်ချလာတဲ့အတွက်နေရပြန်ခဲ့ကြပြီး3000လောက်ကတော့ဈာရေပေးကယ်ဆယ်ရေးစခန်းမှာချန်နေခဲ့တဲ့အကြောင်းကိုရွာပုံလူမှုကွန်ရီအသင်းကကိုကျော်စင်ကပြောပါတယ
်ဒေသခံတွေကတော့လုံးဝပဲတော့အဲဟိုကလေးစကားကြီးမှာပဲနေပါကြတယ်တိုးတဝက်ကတော့တက်ွက်ဒီထဲမှာပြန်နေကြပါကြဒီကတော့ကျွန်တော်တို့ဆက်ကြီးတွေနဲ့ထုတ်ထုံနေတော့ဒီကတော့တော်တော်ရော့ပါပါကြအဲနေရအကုန်ပါလို့တော့ပြောလို့မရဘူးကြကျွန်တော်တို့ဟိုကြတဲ့နေရာလေးတွေမှာကြသွားပြီအတို့နေရာလေးတွေမှာတော့ရေတွေကျန်းနေတော့မယ်ဟိုပုံမှန်ကဟိုလောက်ပေါ့နှစ်ပေလောက်ကြသွားတော့ပဲကျွန်တော်က
မန္တလေးတိုင်းဒုတိယမြို့တော်ဝန်ဦးရဲမွန်ကတော့တာယိုးချိုးပေါက်မှုကိုအခုအခါမှပြန်လည်ပြင်ဆင်ပြီးဖြစ်ကြောင်းနဲ့ရည်ကြီးမှုအခြေအနေကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း VOE ကိုပြောပါတယ်
။တာယိုးကတော့လုံးဝပိတ်ပြီးသွားပြီဖြစ်ပါတယ်။ပိတ်တာဒီစိတ်ချတဲ့နေထိုင်ရောက်တော့ပါပြီ။မကြာခင်ကျွန်တော်တို့လမ်းတော့ဖွင့်ပေးဖို့ရှိပါတယ်။ဟုတ်
တာယိုးချိုးပေါက်ရာကနေတင်ဆက်ခဲ့တဲ့ရေတွေကို ERR မြေပတ်စီပြန်ဆုပ်ထုတ်နေတာကြောင့်ရေပြန်ချလာတဲ့အတွက်ရေပေးတင်ဒေသခံတော်တော်များများနေရပြန်ကုန်ချပြီလို့လည်းဦးရဲမွန်ကပြောပါတယ်။မန္တလေးတိုင်းအပါအဝင်မြန်မာနိုင်ငံအလယ်ပိုင်းနဲ့အထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်းကမိုးများပြီးရေကြီးမှုတွေကြုံရတဲ့အတွက်လက်မဲ့ဆက်သွယ်ရေးပြတ်တောက်ခဲ့တာပဲရေဘေးတင်တာတွေနဲ့ကြုံရတာပါမြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒနှွှန်းကြားမှုဦးစီးဌာနရဲ့ဒီကနေ့တိုင်းနာချက်အရအရာဝရီမြေဟာစိုးရင်ရေမှတ်ကိုရောက်ဖို့30စင်တီမီတာသာလိုတော့ပေမဲ့နောက်ရမှာပြန်ချနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပ
ါဒီနေ့ရသေးတော်မျိုးနဲ့မှာတမတော်သားချူရဲ့ဓမ္မပြုကျင့်ခံခဲ့ရတဲ့ဆိုတဲ့ဆူဆူရှင်နဲ့ရေစကန်မှာမုံပွင့်တိုင်ကြားခဲ့သူမျိုးသမီးနဲ့ပတ်သက်ပြီးအမုံမှန်ပေါ်ပေါက်ခဲ့တဲ့ရခိုင်တိုင်းသားအရာဖက်လူမုံဖွေးစေးတရားကျော်ကတောင်းဆိုလိုက်တဲ့ကြောင်းပြောရှင်းပါတယ်။ကျွန်တော်တတ်နိုင်ပါ။လက်နက်ကင်ပြည်ပခတ်တွေရှိနေတဲ့ရခိုင်ပြည်နယ်မှာပန်းရသေးတော်မျိုးနဲ့ဥကာချေရွာမှာပြီးခဲ့ဇွန်လ29ရက်နေ့ကအသက်30ကျော်မျိုးသမီးတူကိုတမတော်သား3ဦးကချင်းချောက်ပြီးဓမ္မပြုကျင့်ခဲ့တယ်ဆိုပြီးဆွဆွေးထားတဲ့မှုနဲ့ပတ်သက်လို့အဖြစ်မှန်ပေါ်ပေါက်ရဲ့အတွက်အရာဖက်လူမုံဖွေးစေးတွေတောင်းဆိုလိုက်တာဖြစ်ပါတယ်။အထမပြုကျင့်ခံရတယ်လို့ဆွဆွေးထားတဲ့ကာယကံရှင်မျိုးသမီးကတော့စစ်တွေမျိုးမရေးစခန်းမှာဒီလတ်စီရဲ့နေ့ကပဲအမှုဖွင့်ထားပါတယ်။အမှုနဲ့ပတ်သက်လို့ရေးစခန်းမှာဆစ်ဆင်းနေပေမဲ့အဖြစ်မှန်ပေါ်ပေါက်စေချင်တဲ့အတွက်အခုလိုစူပေါင်းတောင်းဆိုခဲ့ရတာလို့လည်းထုတ်ပြန်ချက်မှာပါဝင်ခဲ့တဲ့ရခိုင်မျိုးသမီးကွန်ရဲ့အဖွဲ့ရဲ့ပြောခွင့်ရဒေါ်ညိုအေးကပြောပါတယ်။
ဒီမှုကလုံရင်းလုံရင်းနဲ့ကျမတို့ကနှိမ့်နှိမ့်သွားမှမလိုလားတဲ့အတွက်ကျမတို့ပြုမှန်ပေါ်ပေါက်ဖို့တည်းလို့တာပေါ့နော်
အမျိုးသမီးရေလှူရှားနေတဲ့အမျိုးသမီးဖွေးလျှောက်မြန်မာနိုင်ငံကလည်းအမှုကိုစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိမရှိစောင့်ကြည့်နေတယ်လို့အဖွဲ့ရဲ့အတွင်းရေးမှူးနော်စစ်ဆေးကပြောပါတယ
်တမတော်ကဒီအမျိုးသမီးအပေါ်မှာဘယ်လိုမှုကြောင့်ခံမှုရှိတယ်ဆိုတဲ့အမျိုးကိုစောင့်ကြည့်နေတဲ့နေသားတွေရှိတယ်လို့တကယ်လို့အပြည့်အစုံဆောင်ရွက်မှုမရှိဘူးဆိုရင်လည်းစားတော့မျိုးဖက်ရှိတဲ့အပါဝင်ပါတော့ဆက်ပြီးတော့ဒီကြည့်မှုတွေကျူးလွန်ခံရတဲ့ဒီကိုအရေးကြီးတဲ့အောင်ညားတွေဆက်ရှိဖို့တော့ရှိလို့ပေါ့
တမတော်ဖက်ကတော့အတမပြုချင်းခံရကြောင်းဆွဆွေးချက်တွေဟာမဟုတ်မှန်ကြောင်းဒီလားဆန်ပိုင်းမှာပဲကြီးညာချက်ထုတ်ပြန်ညှိဆန်ထားပါတယ်ဆွဆွေးချက်တွေနဲ့ပတ်သက်လို့စုံစမ်းမှုတွေမှာတမတော်သားတွေကျူးလွန်ကြောင်းတွေ့ရှိခဲ့တယ်ဆိုရင်လည်းဥပဒေနဲ့အညီအရေးယူကန်တွေ့လေးရှိကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွေးပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကဘူရော်ရေကိုပြောထားဖူးပါတယ်မြန်မာနိုင်ငံအတွင်းကစီရေးပဏိပခတ်တွေရှိနေတဲ့တိုင်းဒေသတွေမှာတမတော်ဖက်ကမျိုးသမီးတွေပေါ်ဓမ္မကျူးလွန်ခဲ့တဲ့အမှုပေါင်း2010ကနေ2014ခုနှစ်ထိ90ကျော်ရှိတယ်လို့အမျိုးသမီးများဖွေးလျှောက်မြန်မာနိုင်ငံကထုတ်ပြန်တဲ့အစီရင်ခံစာထက်မှာဖော်ပြထားတယ်လို့နော်စေးစေးကပြောပါတယ်
။အဲ့မှာအချက်လေးတွေဟိုပေါ့တက်စီရှိတဲ့အနေအထားမှာ94ခုရှိတယ်။အခုဒီ2014နောက်ပိုင်းမှာကျွန်တော်တို့ရှုထားတဲ့အမှုတွေရှိတယ်ပေါ့ဒါလည်းကျွန်တော်တို့မကြာခင်မှာထုတ်ပြန်ဖို့ရှိတယ်ပေါ့နော်။ကျွန်တော်အခုပြုစုနေတယ် ေးစရာပြည့်စုံနေတယ်ဒီလိုရှိရင်လည်းဒီတရားမျက်တာမှုအတိုင်းတာဘယ်လောက်ရှိနေလဲအစ်တာကိလောက်ခွေဘယ်လိုရှိနေလဲဆိုတဲ့အမျိုးကျွန်မတို့အခုရှိနေတယ်အခင်းဆိုင်တာတစ်ခုထုတ်ဖို့လို့ရှိရပါတော့
ရခိုင်ပြည်နယ်နောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာဆာရိုရင်ဂျာအစွန်ရောက်အုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်းရိုင်ဂျာမျိုးသမီးတွေပေါ်အဓမ္မပြုကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးကြီးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကစွပ်စွခဲ့ပူပါတယ်လိမ့်မိုင်းဆိုင်ရာနိုင်ကျင်းစော်ကားတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွချက်တွေနဲ့လည်း ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလောက်တိုင်ကြားထားတာပါရိုင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံထားတဲ့မြန်မာအစိုးရနဲ့စစ်ကြောက်ကတော့နိုင်ငံတကာဆွဆွေးနေတဲ့လောက်လူခွင့်ရတဲ့ရှုဖော်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းအစဉ်တစိုက်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပ
ါကိုဗစ် -19 ကပ်ရောဂါကာလထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားတဦးကိုကိုကိုအဆုံးစီရင်သွားခဲ့တဲ့အတွက်အခုဆိုရင်စုစုပေါင်း9ယောက်ထက်မနည်းရှိနေပြီဖြစ်တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါကပ်ရောဂါကာလကန့်သတ်ချက်တွေကြောင့်ထိုင်းနိုင်ငံရောက်ရှစ်ကျောင်းလူသမားတွေအခက်ကြုံနေရချိန်မှာပဲကိုကိုကိုအဆုံးစီရင်တဲ့သတင်းတွေထွက်ပေါ်လာနေတာပါထိုင်းနိုင်ငံတောင်ပိုင်းနာဂာတီဝခရိုင်ခေါခရင်မြို့နယ်မှာတရားဝင်နိုင်ငံကူးစာအုပ်ကန်ဆောင်ထားတဲ့အသက်40အရွယ်မြန်မာအလုသမားအမျိုးသားတဦးအဆုံးစီရင်သွားခဲ့တဲ့အကြောင်းဒေသခံရဲတပ်ဖွဲ့ကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့ပါတယ်ဒီဆုံးမှုတွေသတင်းရတဲ့အတွက်တွားရောက်စစ်ဆေးခဲ့ရမှာတခြားတံရံတန်ချက်တွေမတွေ့ရပဲကျိုးဆွဲချတည်ဆုံးနေတာကိုတွေ့ခဲ့ရကြောင်းဒေသခံရဲအရာရှိကစ်တဖုတ်ဘူမင်းကိုကိုးကားပြီးထိုင်းနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြတာပါအခုနောက်ဆုံးတည်ဆုံးသူနဲ့ပါဆိုရင်ဒီလထဲမှာကိုကိုအဆုံးစီရင်ခဲ့ကြတဲ့မြန်မာလူသမား3ဦးရှိသွားပြီလို့ထိုင်းနိုင်ငံအခြေစိုက်အလူသမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ်
ဒီတရားဝင်နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်နေတဲ့အလုပ်သမားတယောက်ပဲပေါ့နော်သူပတ်ဖို့တောင်းနေအလုပ်လုပ်နေတဲ့အလုပ်သမားတယောက်ပဲဒီကိုဗစ်ကာလမှာအလုပ်ကိုင်းအဆင်မပြေဖြစ်နေတာပေါ့နော်ဒီမြန်မာပြည်အစ်မတည်းမိသားစုနဲ့မိသားစုတွေကိုလည်းငွေကြေးမပို့နိုင်တာကြာပြီသူရဲ့မျိုးသမီးနဲ့လည်းစကားတွေများညံနေဖြစ်နေတာပေါ့နော်ခဏခဏစကားများနေတယ်လို့ဒီအခန်းကြီးကရက်ကလူတွေကြားနေတော့ဟိုပြန်ပြောပြရတယ်ဒါနဲ့ချားမြန်မာနိုင်ငံသားတွေကပြန်ပြောတယ်အာသူတည်တဲ့နေရာကတော့ဒီအလုပ်သမားတွေနေတဲ့တိုင်းရမှာပဲသူခန်းထဲမှာပဲကျိုးစွဲချပြေဆုံးနေတာအဲကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တို့သိရသလောက်ကတော့ဒီကိုဗစ်ကာလဒီနှလားသုံးလားတော်တွင်းမှာဟိုမိမိကိုယ်မိမိအဆုံးသင့်ရင်ပြီးတော့ကျိုးစွဲချသေးတာကျွန်တော်တို့အားလုံး၅ဦးရှိပါတယ
်ကက်ယောဂါကာလထိုင်းနိုင်ငံမှာလုပ်ငန်းတွေရပ်ဆိုင်ထားရတဲ့အတွက်မြန်မာနိုင်ငံသားတွေအပါအဝင်တန်းနဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေအလုပ်လက်မဲ့ဖြစ်ကြရပြီးနေရက်တန်သူတွေရှိသလိုမပြောင်းနိုင်သေးတဲ့သူတွေဟာလည်းရက်တည်ရေးအတွက်အခက်တွေ့နေရတာပါကက်ယောဂါမဖြစ်ခင်ကထိုင်းနိုင်ငံမှာခံမှန်းကြီးရွှေပြောင်းလူသမားနှစ်တန်း9သိန်းလောက်ရှိခဲ့ပြီးအဲ့ဒီထဲကမြန်မာနိုင်ငံသား9000လောက်ကတော့နေရပြန်သွားခဲ့ကြကြောင်းကိုလည်းနိုင်ငံတကာအလို့သမားကြီးလှုပ်ရှားနေတဲ့အဖွဲ့တွေကခန့်မှန်းထားပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Nearset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင်။ကိုရိုနာဗိုင်းရပ်စ်ကိုတားဆီးကာကွယ်နိုင်ရေးအစွမ်းထက်တဲ့ကာကွယ်ဆေးကိုကမ္ဘာတစ်လောကဆေးသိပ္ပံပညာရှင်တွေသူထက်5ဦးစမ်းသပ်ရှာဖွေနေကြတဲ့အချိန်မှာဂျာမနီနိုင်ငံကတော့ဗိုင်းရပ်စ်ပိုးရှိရာကိုအနက်ခံပေးနိုင်မဲ့ခွေးရည်ကိုစတင်လေ့ကျင့်ပေးနေပါပြီ။ဒီနည်းနဲ့ဗိုင်းရပ်စ်ကိုရှာဖွေနိုင်မယ်ဆိုရင်ရောဂါပြန့်ပွားမှုကိုထိန်းချုပ်ရမှာထောက်ကူဖြစ်လာနိုင်စေတဲ့အကြောင်း VOA သတင်းတောက်အရက်အရာဘာစာကြီးရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကုထုံးနဲ့ယောဂစင်းမြင့်ချေရကောက်တာစတဲ့ COVID-19 ယောဂါနဲ့ပတ်သက်သမျှစူးစမ်းရှာဖွေနေကြတဲ့အချိန်မှာပဲဂျာမနီနိုင်ငံကတော့ကိုရိုနာဗိုင်းရပ်စ်ချေရချေရကောက်ဖို့ခွေးတွေကိုသင်တန်းပေးတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ်။ဂျာမနီနိုင်ငံဥမဲမြို့စစ်တင်နန်းကျောင်းကသင်တန်းနေရာတွေဟာကိုရိုနာဗိုင်းရပ်စ်တိုက်ချက်ရေးလက်နက်တရက်ကိုမကြသေးခင်ကပဲစမ်းသပ်ကြည့်ခဲ့ကြပါတယ်။ဂျာမနီကာကွယ်ရေးဝန်ကြီးအင်ဂရက်ခရမ်Karen Borga ခုလိုပြောပါတယ
် mitverfolgen können dass wir in den
Allergo နားလည်အောင်ပြောရမယ်ဆိုရင် COVID-19 ရောဂါကိုရှာဖွေဖို့ဒီလေ့ကျင့်ထားတဲ့အနက်ခံခွေးတွေကိုသုံးလို့ရမလားဆိုတာစမ်းသပ်စစ်ဆေးကြည့်နေကြတာပါခွေးတွေကဗိုင်းရပ်စ်ကိုအနက်ခံနိုင်လို့တော့မဟုတ်ပါဘူး သူတို့ကဗိုင်းရပ်ကြောင့်လူတွေရဲ့ဇီဝဓာတ်ပြောင်းလဲမှုဖြစ်စဉ်နဲ့အပြောင်းအလဲတွေကိုတော့အနံ့ခံနိုင်ကြလို့ပါလို့သူကပြောတာပါခွေးတွေကတကယ်ဗိုင်းရပ်စ်ကိုအနံ့ရတာမဟုတ်ပေမဲ့ဗိုင်းရပ်စ်ကြောင့်ဒရွေးတွေကဇီဝဓာတ်ပြောင်းလဲမှုတွေကိုတော့အနံ့ခံနိုင်ကြပါတယ်။မိုက်ခရိုလီတာ100ထက်ငယ်တဲ့နမူနာတွေနဲ့စမ်းသပ်ချက်တွေမှာခွေးတွေကအကောင်းကောင်းအနံ့ခံနိုင်တယ်ဆိုတဲ့အဖြေတွေရပါတယ်။တစ်မိုက်ခရိုလီတာဆိုတာကတလီတာရဲ့အပုံတစ်သန်းပုံရင်းတစ်ပုံဖြစ်ပါတယ်။
Diese Schule ist für uns, für die Bundeswehr.
Die Jungen haben sich das dann ja die dann den Anjang macht, aber wenn man dann gerade mal pfinnere, die Pfinnere, ja, er tut auch hier pfinnere, den dann laden dann ja war, die Jungen haben Lure gehobert, den dann wieder am Hochbau. Kuhin in der Lure, du dreh wieder, den dann wieder pfinnere, aber du, wenn sie gar pjora war.စံတမှုတွေဟာအားရစရာအခြေအနေတွေကိုတွေ့နေရတာကြောင့်စက်ပြီးလိလာနေတယ်လို့လည်းဝန်ကြီးခရမ်ကာရန်ဘွားကပြောပါတယ
်။ Aber ich will hier auch noch ganz deutlich sagen,
နောက်ထပ်သတင်းကိုရောက်ဖို့ဆိုတာကတော့ဒီနေရာကနေပြီးတော့ပဲရှင်းရှင်းလင်းလင်းပြောချင်ပါတယ်။ဥပမာကိုရိုနာဗိုင်းရပ်စ်နဲ့တုတ်ခွေးယောဂါတို့ကြားကကွဲပြားခြားနားမှုဒါမှမဟုတ်ယောဂါလက္ခဏာမပြပဲယောဂါဖြန့်နေနိုင်တဲ့သူကိုခွဲခြားသိမြင်ဖို့ဆိုတာတွေဟာကျမတို့ရှာနေကြတဲ့ရလက်အဖြေတွေဖြစ်လာရပါမယ်။ဒါကြောင့်ကျမတို့အနေနဲ့တိကျတဲ့ရလဒ်တစ်ခုထွက်ပေါ်လာဖို့အတွက်လပေါင်းများစွာဆက်ပြီးလေ့လာကြရအောင်ပါပါလို့သူကပြောတာပါစစ်ဖက်သုံးခွေးတွေကိုလေ့ကျင့်ပြီးတဲ့နည်းပြတွေနဲ့ဟာနိုဗာမြို့ကဗက်တရီနရီစစ်တပ်ကသူတို့ပူးပေါင်းပြီးတရွေးထည့်ထားတဲ့နမူနာကိုရှာဖွေပေးနိုင်ရင်အစာကျွေးစုချတဲ့အခြေခံစနစ်သုံးပြီးတော့နီလန်မျိုးစုံနဲ့စမ်းသပ်ရှာဖွေနေကြဆဲဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရှာတွေ့တဲ့အချိန်အထိလူချင်းခက်ခွာခွာနေကြဖို့နှာခေါင်းစည်းသုံးကြဖို့နဲ့မကြာခဏလက်ဆေးဖို့ဆိုတဲ့အချက်တွေကသာလောလောဆယ်မှအကောင်းဆုံးကာကွယ်နိုင်တဲ့နည်းလမ်းဆိုတာကိုတော့ဆေးပညာကျွမ်းကျင်သူတွေကလည်းသဘောတူထားကြပါတယ်ရှင်ကျွန်မခွာညိုပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်လက်နားဆင်ကြမှာတော့မြမအရေးတုံ့တက်တဲ့အစီအစဉ်ဖြစ်ပါတယ်။မနက်ကလွတ်လပ်ရေးသမိုင်းမှာဗိုလ်ချုပ်အောင်ဆန်းဟာအဓိကနေရာကပါဝင်ခဲ့တယ်ဆိုတာကတော့ဘယ်သူမှမငင်းသာဘူးလို့ထင်ပါတယ်။ဒါပေမဲ့လွတ်လပ်ရေးရပြီးနှစ်ပေါင်း80ကျော်လာတဲ့အခုအချိန်မှာဗိုလ်ချုပ်အောင်ဆန်းရဲ့တိုင်းရင်းသားများအရေးဆောင်ရွက်ခြင်းနဲ့ပတ်သက်လို့တချို့ကမေးခွန်းထုတ်လာကြတာကြားပါတယ်။ဘာကြောင့်မလဲ။ဗိုလ်ချုပ်ဟာတိုင်းရင်းသားအရေးကိုတကယ်ပဲစိတ်ဆင်နာမှန်နဲ့ကျူပန်းဆောင်ရွက်ခဲ့သလားသူတို့မလေးယူစုခဲ့သလားအမေရိကန်ပြည်ထောင်စုဂျက်ဆင်တက်ကသူဂုံဒူဆောင်သမိုင်းပါမောက်ခဒေါက်တာနော်အင်ဂျလင်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်။ဘူဂျောင်းဆန်းဟာပြည်ထောင်စုမြန်မာနိုင်ငံဖြစ်မြောက်အောင်ဦးဆောင်စည်းဝေးခဲ့သူဖြစ်တယ်လို့ဒေါက်တာအင်ဂျလင်းကအခုလိုစပြောပါတယ
်။ Union of Burma ပေါ့နော်အဲ့ဒီနာမည်ကိုကျတော့ဘူဂျောင်းဆန်းကတောင်းခံခဲ့တာပါ။ဆရာတို့ပြည်ထောင်စုမြန်မာနိုင်ငံတောင်းခဲ့တဲ့ပုဂ္ဂိုလ်ပြည်သူ့ကကြောက်နေတော့လက်ခံပါတယ်။ဥပမာပြင်အချမ်းညာကိုရှင်းရှင်းလေးပဲပြောဦးလေနော်ပင်လုံကိစ္စမှာသူကအဲ့ဒီအင်္ဂလိပ်အစိုးရတွေနဲ့ဆွေးနွေးတဲ့အခါမှာသူကနေပြောဒီအင်္ဂလိပ်အစိုးရကနေသူနဲ့အောင်ဆိုင်ဗီဇာချုပ်မှာတိုင်းရင်းသားတွေနဲ့ဆက်မှရှိတဲ့နော်နဲ့စအုပ်ချုပ်ရေးမှာရှိတဲ့တိုင်းရင်းသားတွေရဲ့သဘောတူညီညွတ်ချက်ကိုရယူပြီးတော့ဂျီလူတွေဟာပြည်တော်စုတဲ့ဝင်ကျင်လားမဝင်ကျင်လားဆိုတော့လေလာမယ်နဲ့လေလာမယ့်အခါမှာသူတကယ်ပဲစ조사ပြီးတော့တွားပြီးတော့စီးယုံနေချားကချင်းချင်းမျိုးသူစီးယုံနိုင်တယ်နော်အဲ့ဒီပြင်သူ့ကိုအဲ့ဒီလူတွေအကုန်လုံးကလည်းပဲလေးစားတယ်တိုင်းသားတွေတောင်းဆိုတဲ့ချက်တွေကိုလည်းသူကလိုက်ကြော်တယ်ဆရာမို့အဲ့ဒီမှာဥဆောင်တဲ့ Lord Bottom လီကိုလည်းငါသူ့ကိုချီးမွမ်းနေတယ်သူကသူတို့အံ့ဩတယ်ပေါ့တိုင်းသားတွေတောင်းဆိုတဲ့ချက်တွေကိုသူလက်ခံပြီးတော့ဆွေးနွေးတယ်လက်ခံနိုင်တာကိုသူလက်ခံတယ်သူကရိုးရိုးသားသားကိုမနေနေမဲ့သူပြောပြီးတော့အားလုံးဆွေးနွေးပြီးတော့အောင်မြင်တယ်ပေါ့အဲ့လိုပြောတယ်တရားသူ့ကို unify ရနေလက်ခံပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုခါကြတော့တချို့တိုင်းရင်းသားတွေကမိကုန်းထုတ်ပါကြတယ်ဘူရုံဆန်းကသူတို့တိုင်းရင်းသားတွေတဲ့ဘာမှမလုပ်ခဲ့ဘူးဆိုပြီးတော့ပြောကြပါတယ်ဆိုတော့ဘာမှတိတိယောက်ယောက်အကောင့်ထဲမပေါ်ဘူးသူဟာ lip service ပဲပေးသွားခဲ့တယ်ဆိုပြီးတော့ပြောကြတာရှိတယ်အဲ့ဒီကိစ္စကိုဆန်းဘာပြောချင်မှလဲ
အဲ့ဒီကိစ္စကဘတ်စစ်ကဥတည်ယူရေးထွက်တဲ့အချိန်ကြီးမှာပဲသူကတတ်ခံလိုက်ရတဲ့အခါမှာနောက်ပိုင်းသူလုပ်တဲ့အလုပ်မဟုတ်တော့ဘူးလေသူသူ့အနေနဲ့တုန်းကတော့တကယ်ကိုခွဲခွင့်ပေါ့နော်ချက်နှစ်ပြင်းတိုင်းရင်းသားတွေမကြိုက်ရင်ထွက်ပါဆိုတဲ့ဟာကြည့်အခွင့်အရေးကိုပေးခဲ့တယ်ဆိုတော့အခွင့်အရေးပုံအခြေခံဥတည်မှာအဲ့ဒါပေါ့သူလမ်းကြောင်းခဲ့ပြီးပါတယ်တကယ်တော့ဟိုသူကိုယ်တိုင်ကဟိုဟာပါချင်းချင်းဆိုကလေးချင်းခရင်ကိုသူပို့ချောက်ခံလိုက်ကြတယ်အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးယုံကြည်သွားခံလဲအဲ့လိုမျိုးဖူပါချင်းဟိုတချို့ပါလီမန်အလို့တော်တွေကဗာတောင်းဆိုလဲဆိုဗမာနိုင်ငံကဘုရားဗမာနိုင်ငံလောက်ပါဆိုပြီးတော့လေအဲ့ချိန်ကဥတီတမရေးစစ်ချင်းတယ်ဒါမဲ့သူအဲ့တော့လည်းမခံခဲ့ဘူးပေါ့နော်အဲ့လိုမျိုးကြီးရှိတယ်တောင်းမို့လုတ်ပေးတာလုတ်မပေးနိုင်တာကတော့သူကစောစောစီးတက်ခံလိုက်တဲ့ခါမှာသူလောမဲ့လက်ကိုချက်လုတ်ခွင့်နိုင်တာမရှိဘူ
းဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ခက်ခက်ပိုင်ခွင့်ပေးတာပါသူကတမန်တကယ်ကိုတိုင်းသားတွေဟာလွတ်လပ်ရပြီးစနစ်နေရင်ပြည်ထောင်စုထဲမှာနေရတာကိုလုံးဝပျော်ပိုက်သွားလိမ့်မယ်ခွဲထွက်ခြင်းစိတ်လည်းမရှိတော့ဘူးသိကြစိတ်လည်းပပျောက်သွားလိမ့်မယ်လို့သူတကယ်ယုံကြည်ခဲ့လို့လားသူတို့မဟုတ်လွတ်လပ်ရေးကိုတနည်းအတွင်းလိုချင်တယ်အထလီနဲ့သဘောတူညီချက်လုပ်ထားပြီးတော့ချက်ချင်းပြန်ပြောဖို့လူနေတဲ့အတွက်များအပူတပြင်းလိုက်လျောခဲ့ရတဲ့သဘောတူညီချက်များလားဆရာမဘယ်လိုသဘောပါလဲအဲ့ဒါ
အပူကြီးပြင်းချောင်းတော့မဟုတ်ပါဘူး။ဒါချင်းသူကအလုံးကသူ့ဆွေးနေတဲ့ခါမှာအဲ့ဒီမှာ log bottom ကြီးရဲ့နော်အဲ့ဒါမှတ်တမ်းတင်ပါရော။သူတို့ကြည့်ပေးတဲ့မှတ်တမ်းတင်ပါရော။အဲ့ဒါကသူအခြေတင်ဆွေးနေပြီးတော့မကြိုက်ရင်မကြိုက်တယ်လို့ဟိုလူပေါ့ပေါ့နော်။တိုင်းသားကိုယ်လေတွေကပြောရင်သူကအဲ့ဒါဒီကိုကြည့်ချက်တယ်လို့ဆိုတော့ယုံကြည်အောင်ပါတယ်လုပ်ပေးမယ်မလုံမလုံချင်ရင်ဒါတွေသူမလုံနိုင်တဲ့ဟာတွေကိုသူမလုံနိုင်ဘူးသူနင်းပါလေ။အဲ့လိုမျိုးကြီးရှိပါလေ။အဲ့ဒါကြောင့်မလို့သူကပူပြင်းကြောင့်လက်ခံလိုက်တာမဟုတ်ပါဘူးသူတကယ်ပဲယုံကြည်တယ်လုပ်ကြည့်ပါသူနဲ့လုပ်ကြည့်ရင်ပေါ့လေသူမဟုတ်ရင်ပေါ့လေသူမမှန်မှုဆိုရင်ပေါ့နော်မြင်လာမှာပဲပေါ့စိတ်ပုံမှန်လေးနဲ့တကယ်ပဲစိတ်ချမှန်နေပဲသူဟာဒါကိုဟိုကန့်ဆန်းပြီးတော့လက်ခံခဲ့တယ်ဆိုတာတော့အထောက်အထားကြီးရယူဆပါတယ
်နောက်သူကလန်ဒန်ကိုသွားပြီးတော့အတလီနဲ့လွတ်လပ်ရေးဗီဇာဆွေးနွေးနေတော့မှရှမ်းပြည်ကဆိုပါတူချူကအောင်ဆန်းဟာငါတို့ကိုယ်စားလှယ်မဟုတ်ဘူးတင်းနိုင်ရတဲ့တရားပြန်လာရတယ်ဆိုတော့နည်းနည်းအဲ့ဒီကိစ္စမှာကျူတင်ပြင်ဆင်မှုများနေခဲ့ပါလားဆရာမအေးမသွားခင်ကတည်းကတိုင်းရင်းသားတွေနဲ့ဘူဂျောင်းဆန်းဟာထိတွေ့ဆက်ဆံမှုဘယ်တော့မှပဲရှိခဲ့ပါတယ်အထူးသဖြင့်ဒုတိယကမ္ဘာစစ်ပြီးလို့ဖက်ဆပလာဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့သူတို့ကျူတင်နိုင်ခဲ့မှုတွေရှိပါလားလန်ဒန်ကိုသွားခင်ကတည်းကအပြန်အလှန်တ
ားလေဟိုတခုနဲ့တခုဆွေးနွေးထားပြီးသားရှိတယ်တိုင်းရင်းသားကိစ္စတွေလည်းပါပြီးသားရှိတယ်အဲ့ဒါအဲ့ဒီတိုင်းရင်းသားကိစ္စဒီမှာခေါ်ဝေါ်ကတော့နော်ဟို center area နော် central area လေးပေါ့အဲ့ဒီကိစ္စလေးကိုပါရမယ်ဆိုတော့ကိုဒလန်နဲ့မတွားနိုင်ရဲ့ပြည်သားပါအဲ့ဒီချိန်မှာတော့အဆုတ်ရှားဆုံးကတော့ခင်ရင်လေးပေါ့နော်အဲ့ဒီတိုင်းရင်းသားကောင်းဆောင်လေးနဲ့သူကစကားတွေပြောပြီးမှသူတွားတယ်တိုင်းနဲ့ကောင်းဆောင်ခြင်းလေးလည်းလည်းတော့အဆင်မပြေတဲ့ရှိတဲ့အဖြစ်ဖြစ်တယ်သို့တော်ဆိုလိုတာကအဲ့ဒီ check ကိုသူပြည်သားဖြစ်ပါတယ်ကျောင်းမို့အစကတည်းကသူကြောက်ကြည့်ပြီဒါဒါပေမဲ့ရှမ်းစော်ဘွားတွေနဲ့ရှမ်းကိုစလေတွေနဲ့ကဟိုဗာဒီဟိုဆက်တွေ့ရှိကြတာမတွေ့ဘူးလောလောဆယ်တော့အသေးစိတ်ဒီအဲ့လိုမတွေ့ပါဘူးရှိပိုင်းမှာဆက်တွေ့ထားတာဒါပေမဲ့ဟို46ပတ်ဝန်းကျင်မှာတော့ရှမ်းကောင်းဆောင်ကြီးပေါ့နော်အဲ့ဒီအချိန်တုန်းကသူတို့ပုံမှန်ဆက်ဆံလာပြီးတော့ရှမ်းလူတို့ကလည်းအောင်ဆန်းပုံမှာတဲ့ချင်းချင်းရှိတဲ့6ခန်းနေဆိုတာတည်ရတယ်တဲ့ဘာကြောင့်လဲဆိုရင်တဲ့အဲ့ဒီ46ခုမတ်လမှာလေအဲ့ဒီရှမ်းကိုလေကောင်းဆောင်ကြီးတယောက်ကအောင်ဆန်းကိုတွေ့တယ်လို့သူ့အိမ်လာတယ်ပေါ့အဲ့ဒီမှာသူကဆက်နဲ့တွေ့ပြီးတော့သူကဗာအဲ့ရှိတင်းကားတွေကိုပေးကြည့်တယ်ဘာအောင်ဆန်းကိုယုံကြည်လို့သူကကောင်းဆောင်ကောင်းပေါ့နိကြောင့်ဖတ်ဆက်လိုက်ရန်ကုန်မြို့ကိုတဲ့သူအောင်ဆန်းကိုပဲပေးကြည့်တယ်ပြောတော့အောင်ဆန်းကသူနဲ့ခံလို့မရဘူးပေါ့ဖတ်ဆက်လာပြီးပါဆိုဟုတ်ဘူးသူအောင်ဆန်းပဲတဲ့တဲ့ပေးကြည့်မှာလေဆိုပေးသွားပြီးမှအဲ့လောက်ရှိရှမ်းကိုယ်ရဲ့ယုံကြည်ပြီးတော့သူ့ပြီးတဲ့ခါမှာသူကအဲ့ဒါကိုပေါ့နော်ဘန္ဒာရေးမှုကိုအလိုက်တယ်ဆိုတော့ပေါ့နော်အဲ့လိုမျိုးအဆက်အသွယ်တော့ရှိတာတော့တွေ့ခဲ့တယ်နော်ဒါပေမဲ့အသေးစိတ်နိုင်ငံရေးချွေးနေတာတော့မတွေ့ဘူးလေ
ဟုတ်ကဲ့နောက်တစ်ခုကဆ ्याम ဆောကပြောရတဲ့တင်းထောင်းဆောင်တွင်နဲ့သူတို့ဆွေးနွေးဆက်ဆံမှုတွေအများကြီးရှိခဲ့တယ်လို့ပြောတယ်ဆိုတော့အဲ့ဒီတိုင်းလိုက်ထဲမှာတင်းတွေရဲ့ပုံကမှုပေါ့လေတင်းတော်ခံရေးပထမဆုံးစပြီးတော့ဖြစ်လာရတာကအတိတ်အဖြစ်သူတို့ဆွေးနွေးမှုကဘာများမကြည်လည်မှုရှိခဲ့လို့လဲဘာဖြစ်လို့သဘောတူညီမှုမရနိုင်ကြလဲဆိုတော့
ဘတော်နိုင်ရတော့ဘုကြောင့်ဆန်းတည်ပြီးမှဖြစ်သွားပါလေရှေ့ပိုင်းမှာတော့တော်တော်လေးကိုအခြေတင်ကြောင်းနဲ့ကြောင်းလေးဆွေးနွေးကြတယ်အထူးသဖြင့်6943ခု ဒီတကကဘာချစ်အချိန်ကျမှာဘီအေးတက်နေပင်ရည်တော်တော်လေးပြဿနာဖြစ်တဲ့ခါမှာပြင်အများကြီးတက်ခါလေလေအဒီရောင်းမှာအဲ့ဒီမှာတက်ခါတဲ့ခါမှာဟိုစဘီအေးကနေပြောဟိုရဲပေါ်ဒီရရှိနေကြီးอ่ะဟောနော်အဲ့ဒီမှာရွာမှာမြို့ကြီးမှာတော့ပြောလူတောက်မှုတွေဖြစ်တယ်အဲ့လိုဖြစ်တဲ့ခါမှာဝင်းကြီးတစ်ပါးတော့တက်ခါမှာလေအဲ့ဒီကိစ္စကိုဘုကြောင့်ဆန်ကတို့မှားပါလေပေါ့ကြီးရလေပါတယ်ဆိုတော့သူကိုယ်တိုင်ဝန်ခံပြီးတော့စီးရုံးပြီးတော့ဒေါက်တာစန်စီဖိုးတို့ဆော့ဘဦးကြီးတို့ဥဆောင်ပြီးတော့တခါလေဟိုကရင်ပမာချစ်ကြီးကိုပြန်ပြီးတော့လုပ်ခဲ့ခါမှာဒေါက်တာပမာဆွေရဖွဲ့တယ်မှာသူတို့ပါလာကြတယ်နောက်ပိုင်းတစ်လဲပြီးတော့ဘုကြောင့်ဆန်နဲ့သူလက်တဲလုပ်ခဲ့တဲ့စံဖိုးတင်တို့ဒီဆော့ချာတို့တို့ကဒီမှာဘုကြောင့်ဆန်ရဲ့ဖတ်ဆက်ဖလာတယ်မှာပါလာတယ်လေတော့ဘာဝီကြီးရလဲပဲအဲ့ဒီမှာဝင်းကြီးတပါဖြစ်လာရဲ့မလားနောက်ပိုင်းကျတော့အဲ့ဒီချစ်ချီကိုပေါ့နော်ပြင်ရင်ဘဟုဖွဲ့ကိုဖွဲ့ပြီးတဲ့ခါမှာဒီတို့ကနေပြီးတော့ပြင်ပြင်းနဲ့တိတ္တတောင်းဖြစ်တယ
်ဒီညာကျွန်တော်မေ့နေတာခရင်နဲ့ပဲဘာကြောင့်လူပြတ်နာစားပြီးဖြစ်ရတယ်လဲအဲ့မှာချက်ကျူအေရီယာကက်ကျူအေရီယာလို့ခေါ်တဲ့ရှမ်းတို့ဘာလို့လဲကျွန်တော်တိုင်းတိုင်းနဲ့ဖြစ်ဖဲနဲ့
ပြင်ရင်လည်းပဲဘာကြောင့်အရေးပိုဖြစ်ရလဲဆိုရင်ဟိုရှမ်းတို့အချင်းတို့ကကျူအေရီယာမှာအနေကြားနော်အုပ်ချုပ်ရေးပေါ့နော်အဲ့ဒီမှာရှိတယ်ပြင်းလေးကဒီမြောင်းမြပသိန်းအဲ့ဒီမှာရှိတယ်တကအခြားအတိုင်းတွေပါလေရှိနေတဲ့ခါကျတော့ပြင်းလေးကလိုချင်တာကပြင်းပြင်းလေးဆိုတာကိုဒီတင်းတားကြီးတကရောပဲဒီအကြကပြင်းနေနေတယ်ပေါ့အဲ့ဒီကခုကရလို့ခေါ်တယ်အဲ့ဒီနေအကုန်လုံးပေါင်းနေ
မြောင်းကျွန်တော်ကနေလေးပေါင်းစေချင်တာပေါ့
ဟုတ်တယ်အဲ့ဒါအားလုံးကိုအဲ့လိုတောင်းဆိုတဲ့ခါမှာအဲ့ဒီမှာပြဿနာဖြစ်တယ်ပေါ့နော်ဒါပေမဲ့ဘုကြောင့်သာဘလောက်ပြတ်တာလဲဆိုသူလုပ်သေးပါမယ်သူရှိမလားတဲ့ရှင်ရဲ့ရှိမလို့သူခံလာတဲ့ချီဝိုးကြီးပြင်းလူငယ်အသိန်းဖွဲ့မှာကစံဖို့တင်လို့မောင်းမဲမောင်းလို့မမတ်ခိုင်လို့ကဘုကြောင့်ဆက်နေဗီဒီလက်တကယ်အရင်ကြီးပြီးတော့တိတ်ယုံကြည်တယ်လေဆိုတော့သူအဲ့မှာသူလုပ်တယ်တစ်ဖက်ကလည်းဘောက်ဦးကြီးတို့ကလူချင်းတဲ့အပိုင်းကိုတောင်းဆိုတဲ့အချက်ဒီမှာပြင်းပြင်းနဲ့အတိုင်းကိုသူမပေးနိုင်ဘူးပေါ့အဲ့ဒါဟာဖွဲ့စည်းပုံအခြေကဥပဒေကိုဖွဲ့စည်းပုံကရွေးကောက်ပွဲတွေဝင်ရောက်ပါဝင်ကြပါလို့သူအဲ့လိုပြောတယ်ပေါ့နော်အဲ့လိုပြောတာတချို့ကျင်များကြီးဟိုစပေါ့ဖွဲ့စည်းပုံအခြေကဆိုဆွဲဖို့ဒီရွေးကောက်ပွဲကြီးကိုမဝင်ဘူးပေါ့
ဟုတ်
လည်းလည်းဝင်မှုဆိုတော့တော့ထက်တယ်လေနေစကရှမ်းတို့ကချင်တို့ချင်းတို့ကြတော့စောကြီးကစက်ပလန်ရှိခဲ့ဦးပေါ့ဒါမှမဟုတ်သူတို့အဲ့ဒီပင်လုံးသွားပဲကြီးဝေးပြီးတော့ဆုံးဖြတ်ကြတာလေအဲ့လို
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အတိတ်ကခရင်နဲ့သဘောရကွက်လာတဲ့ကိစ္စမှာမြို့ကျွန်းမော်ဒီစားကဘာခရင်ပြည်နယ်ထဲမှာထက်သွင်းပေးဖို့တောင်းဆိုတဲ့ကိစ္စလည်းပါဝင်နေဆွဲသဘောပေါ့နော်ဟုတ်ကဲ့
အခုတော့
ဟုတ်ကဲ့နောက်ဆုံးမိကျင်တာကရှမ်းမှာ BIA ကိုဂျပန်မှာဖွဲ့စည်းခဲ့တယ်ဂျပန်နဲ့ပေါင်းပြီးဖွဲ့စည်းခဲ့တယ်ဆိုပေမဲ့ဘူဂျောင်ဆန်ကအင်္ဂလိပ်နဲ့ညှိနှိုင်းပြီးတဲ့နောက်မှာကန်ဒီသဘောတူညီချက်အရစစ်တပ်ကိုပြန်ဖွဲ့ရတာတကယ်တော့အင်္ဂလိပ်ပုံစံပြန်ဖွဲ့တာပဲမဟုတ်လားအင်္ဂလိပ်စစ်တပ်နဲ့ပေါင်းပြီးဖွဲ့စည်းတာဘာကြောင့်မြန်မာစစ်တပ်ဟာအင်္ဂလိပ်စစ်တပ်ရဲ့စီမင်းစည်းကမ်းပုံစံနဲ့ဖြစ်မှာပဲနဲ့အခုဆိုသူတချို့ကပြောလာကြတယ်ခေါ်လေဒီဒေတာကန်တွေကိုဆက်ဆံတာပြုမူလာကြအင်္ဂလိပ်တွေကရရှိခဲ့တဲ့ professional အပင်းမျိုးမဟုတ်ဘဲနဲ့ဂျပန်စီကတင်လာတဲ့စစ်တပ်ပုံစံမျိုးဖြစ်နေလို့သုံးသပ်ကြပါတယ်ဆရာမဘယ်လိုပြောလို့ရလဲခင်ဗျာ
တကယ်တမ်းကျတော့ဘူဂျောင်ဆန်ကအင်္ဂလိပ်ပုံစံစစ်တပ်ဖွဲ့တယ်ဆိုပေမဲ့လည်းလွတ်လပ်ရေးရပြီးတဲ့အခါမှာဘယ်လိုဖြစ်လာလဲဆိုတော့ခုနပြောသလိုပဲဟိုအင်္ဂလိပ်စစ်တပ်ကဘူဂျောင်ဒီပေါ်နော်ခံပေးတာပါမစ်စစ်တပ်ပတိကစစ်တပ်ပတိကျုပ်ကဘူဂျောင်စနစ်တွန်းဒုတိယစစ်တပ်ပတိကျုပ်ကဘူဂျောင်စောချာတို့စစ်ထောက်ချုပ်တွေကစောတွန်းနေတမတော်ဒီဦးစီးချုပ်ကလည်းစောရှိရှိအဲ့လိုမျိုးတွေပေါ့နော်သူတို့အဲ့လိုခန့်လိုက်တဲ့အခါမှာဘူဂျောင်ဆိုင်အဲ့လိုမျိုးလက်ခံလိုက်ပြီးတော့ဟိုဂျန်နစ်ကင်းကိုလူကြီးဖြစ်ချက်ခံထားတယ်ဒါပေမဲ့1949ပြည်ရင်ချင်းဖြစ်ပြီးနောက်ပိုင်းမှာဘူဂျောင်နှစ်တွန်းကအပါဝင်ပေါ့နော်အားလုံးပြည့်ချက်လေ့ကျင့်ပြီးတဲ့လူတွေအကုန်လုံးကထွက်သွားတယ်ထွက်တဲ့အခါမှာနောက်ဆုံးရှင်းရှင်းပြရင်ဟိုတိတ်ပြီးတော့အတွေ့အကြုံရှိတဲ့စစ်တပ်ကိုဟိုဂျပန်ကတက်လာတဲ့ BIA တက်ကြတဲ့ဘူဒီကပဲစပြီးဥဆောင်တဲ့အခါမှာတော့အဲ့ဒီဘက်ကိုနှွေသွားလို့ရတာပေါ့နော်အဲ့လိုပြောလို့ရပါတယ်
ပမခနောအင်ဂျင်နီယာအောင်ဆန်းအန်ဒါစထရဂယ်ဖော်ဘာမစ်အင်ဒီပင်ဒန့်စ်ဆောက်ကိုရေးသားထုတ်ပြခဲ့သူဖြစ်ပါတယ်ခင
်ဗျာ။ဒီမှာပါရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်းလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောဆင်းရဲစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်။ကမ္ဘာပေါ်မှာ COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုတွေဟာနှစ်တဝက်နီးပါးအချိန်ကြာမြင့်လာခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေမှာပါကူးစက်ပြန့်နှံ့မှုတွေမြင့်တက်ခဲ့ပြီးမြန်မာနိုင်ငံမှာတော့အခုလက်ရှိအချိန်ထိအသက်သေဆုံးသူဦးရေဟာလည်းအလွန်နည်းပါးတာကြောင့်ကူးစက်ပြန့်နှံ့မှုဟာပြင်းထန်မှုမရှိသေးဘူးလို့ဆိုရမှာပါ။ရောဂါပိုကူးစက်ခံရသူအများစုကလည်းနိုင်ငံရဲ့ခြားကပြန်လာတဲ့သူတွေဖြစ်နေပြီးတဆင့်ပြန်ကူးစက်ခံရသူဦးရေဟာအလွန်နည်းပါးနေတာကိုတွေ့နေရပါတယ်။အထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကမြန်မာနိုင်ငံရဲ့လက်တလော COVID-19 ကူးစက်ပြန့်နှံ့မှုအပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အခုနောက်ပိုင်းတွေ့ရှိသူအများစုကတော့ဒီနိုင်ငံခြားကနေပြန်လာပြီးတော့ဒီစောင့်ကြည့်တဲ့စင်တာပေါ့နော် quarantine center မှာရှိတဲ့သူတွေမှာအဓိကပိုးတွေ့ရှိတာပဲရှိပြီးတော့ကျွန်တော်တို့ဒီတူတူတွဲမှာဒီ fever clinic တွေကနေဖြားလို့နော်တာစီချောင်းစုဖြစ်ရနေတို့လွှဲပို့ပြီးတော့မှ COVID-19 ပိုးတွေ့ရှိတယ်ဆိုတဲ့လူနာမျိုးမတွေ့ရှိရတော့တဲ့အတွက်ကြောင့်မလို့ကျွန်တော်ကဒါထိထိရောက်ရောက်ထိ ंछ ုပ်နိုင်ပြီလို့ပြောနိုင်ပါတယ်ဒီတစ်ဆင့်ကူးစက်မှုနှုန်းကအခုမရှိသလောက်နည်းနေတာဖြစ်တဲ့အတွက်လည်းကျွန်တော်တို့ဒီထိ ंछ ုပ်မှုဟာအောင်မြင်တယ်လို့ပြောနိုင်ပါတယ်
မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေမြင့်တက်နေကြတဲ့အကြောင်းကျွတ်တေကာဝဲအိန္ဒိယလန်တွေကိုအရှိန်မလျှော့ဘဲအခုတိုင်းဆက်ပြီးထိန်းသိမ်းလုံဆောင်ကြရအောင်ပါပါ။နေဆက်ဒေသတွေမှာနိုင်ငံတွင်းဝင်ရောက်လာသူတွေကိုလွတ်ထွက်မသွားအောင်ကိစ္စိုက်ထားဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါရတယ်။
အဲ့တော့အိန္ဒိယနိုင်ငံတွေဖြစ်တဲ့ဒီဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊တရုတ်နဲ့ထိုင်းနိုင်ငံတွေမှာဒီကိုဗစ်ရောဂါကူးစက်မှုတွေကအခုထိဆက်ပြီးရှိနေတော့မယ်လို့လည်းသိရပါတယ်။အသေးပြောက်နှုန်းတွေလည်းရှိနေတယ်လို့သိရပါတယ်။ဆိုတော့ဒီလိုအိန္ဒိယနိုင်ငံတွေမှာပိုးကူးစက်တဲ့သူတွေများပြားနေပြီဆိုရင်တော့ကျွန်တော်တို့အဓိကထားရမှာတော့ဒီနိုင်ငံတွေနဲ့နေဆက်တဲ့ဒီတခြားထိဆက်နေတဲ့အတွက်နေဆက်တဲ့သားနေအဲ့ဒီပြန်ဝင်လေဝင်ရောက်မှမဲ့သူတွေကိုစနစ်တကျထိန်းချုပ်ရရာပိုပြီးရေးကြည့်တယ်လို့ပြောကြပါတယ်။အဲ့တော့ပုံမှန်အနေနဲ့လည်းနေဆက်တဲ့သားနေပြန်လေဝင်ရောက်သူတွေကိုထိန်းချုပ်ရေးစင်တာမှာထားပြီးတော့နော်ဆောင်ချက်တိရှိစစ်ဆေးနေကြောင်းလည်းသိရပါဗျ။အဲ့တော့ပို့ပြီးတော့ဒီကူးစက်မှုနှုန်းအိန္ဒိယနိုင်ငံတွေမှာပိုများလာပြီဆိုရင်တော့ဒါကိုပို့ပြီးစနစ်တကျဒီထက်ပို့ပြီးတော့နော်ဒီပိုးရှိတဲ့သူတွေလို့တန်တရားရှိတဲ့လူတွေမလွတ်ထွက်သွားအောင်ပို့ပြီးတော့ကူးစက်ဖို့အတွက်ကိုရေးကြည့်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်မှုတွေကိုစတင်တွေ့ရှိတဲ့အချိန်ကအသက်သေဆုံးမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အသက်သေဆုံးမှုတွေမရှိတော့တာကိုတင်နေရပါတယ်။ရောဂါပိုကူးစက်ခံရသူဦးရေအရေးအတွက်နဲ့တူရောဂါပိုကူးစက်ခံရသူတွေထဲမှာအသက်သေဆုံးမှုတွေမရှိတော့တာကလည်းကောင်းမွန်တဲ့ရာလဒ်တစ်ခုလို့ဆိုရမှာပါ။ COVID-19 ကြောင့်အသက်သေဆုံးမှုတွေမရှိတော့တာနဲ့ပတ်သက်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ
်။နောက်ပိုင်းပိုးရှိတဲ့သူအများစုကထိန်းချုပ်ရေးစင်တာတွေကနေပဲဖြစ်တဲ့အတွက်ကြောင့်နော်အလုံးလုံးနိုင်တဲ့လူငယ်လူရွယ်လူလတ်ပိုင်းတွေမှာတွေ့ရတာများတယ်။နောက်တစ်ခါယောဂအခန့်လည်းမရှိတဲ့အတွက်ကြောင့်သူတို့စီမှာဒီယောဂပိုးပြင်းထန်ပြီးတော့တည်တဲ့အထိမဖြစ်ဘူးလို့ဆရာအနေနဲ့ယူဆပါတယ်
။ဒီချိန်မှာအချိန်ငယ်ပညာထက်တန်းကျောင်းတွေကို COVID-19 ကာဝေးနည်းလမ်းတွေနဲ့အညီပြန်လည်ဖွင့်လှစ်ပေးခဲ့ပြီးအလယ်တန်းနဲ့မူလတန်းကျောင်းတွေကိုလည်းတစ်ဆင့်ပြီးတစ်ဆင့်ပြန်လည်ဖွင့်လှစ်ပေးသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်။COVID-19 ကာကွယ်ဆေးမရသေးခင်မှာအချိန်ငယ်ပညာထက်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ပေးခဲ့တဲ့အပေါ်မှာလည်းအမြင်မျိုးမျိုးရှိနေကြတာပါ။ COVID-19 ကာကွယ်ဆေးတွေကိုလုံလုံလောက်လောက်ရနိုင်မှုအတွက်မျှော်လင့်လို့ရနိုင်ပြီလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဓာခွဲကမ်းမှာတော့ကာကွယ်မှုစနစ်အောင်မြင်ပြီးလို့ရှင်လူတွေမှာတစ်ဆင့်စမ်းသပ်ဖို့လိုပါတယ်။လူတွေမှာစမ်းသပ်ပြီးလို့အောင်မြင်ပြီးဆိုမှတော့တကဘာလုံးကိုဖြန့်ဖြူးဖို့အဆင့်ထိရောက်လာမယ်လို့ဆရာအနေနဲ့ထင်တယ်ပေါ့နော်။အဲ့ဒီအခါမှာဆရာတို့လူမှာတခါတလေဓာခွဲကမ်းမှာအောင်မြင်ပြီးတော့လူမှာစမ်းသပ်စစ်ဆေးတဲ့အခါမှာတရားရဂိုင်းတော့အပြည့်မဟုတ်ပဲနဲ့တော့တချို့တွေမှာကာကွယ်ဆေးထားတော့လည်းပဲကူးစက်ခံရတာရှိနိုင်ပါတယ်။ဒါမျိုးတွေကိုဆက်လက်လေ့လာဖို့ကြံနေပါသေးတယ်။ဒါကြောင့်မလို့ဒီကာကွယ်ဆေးထုတ်လုပ်နိုင်ပြီဆိုတာဖြစ်နိုင်ပါတယ်။သို ို့တော့ကိုစီလလန်းမီအောင်ရောက်ဖို့အတွက်ဆိုရင်တော့အချိန်ကြားထဲမှာကာလအကြာမြင့်နိုင်သေးတယ်လို့ဆရာအနေနဲ့ယူဆမိပါတယ်
မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်မှုတွေဟာလက်ရှိအချိန်မှာနှေးပါနေသေးတယ်ဆိုပေမဲ့ကာဝေးဆေးတွေလုံလုံလောက်လောက်ရရှိဖို့အချိန်ကြာမြင့်အောင်မှာဖြစ်တာကြောင့်ပေါ်ပေါ်ဆဆသဘောမထားပဲကျွတဲ့ကာဝေးဆေးတွေကိုခီးဆိုင်ပြီးဆက်လက်လှုပ်ဆောင်နေဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါလေကျွန်တော်တန်ဆောပါ
ဂုရုခါရောပတ်စင်ဗုဒ္ဓဦးနေတိုင်းတင်ဆက်ပေးနေကြတပတ်တွင်အားကားအစီအစဉ်ကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာပရောဂျက်ရီစတာ့လို့နာမည်ပေးထားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေခဏခဏလေးကပဲပြီးသွားခဲ့ပါပြီလီဗာပူးက33ပွဲနိုင်3ပွဲသီ3ပွဲရှုံး69မိနစ်နဲ့ပရီးမီးယားလိဖလားကိုပထမဆုံးအချိန်ရသွားခဲ့ပါတယ်ပြီးခဲ့တဲ့ဗိုလ်ထူးနေ့က Chelsea ကို5ဂိုးသုံးဂိုးနဲ့နိုင်ပြီးတက်30အချာမှာပေါ်ပြီးချန်ပီယံစုဖလားကိုပထမဆုံးအချိန်ခံရနိုင်ခဲ့ပါတယ်ဗာရက်ဆောင်ကွေးထဲမှာပရိသတ်တွေနဲ့အတူအောင်ပွဲမခံခဲ့ရပေမဲ့လီဗာပူးပရိသတ်တွေကတော့ Anfield ကွေးအပြင်မှာအောင်ပွဲခံခဲ့ကြပါတယ်ပရီးမီးယားလိဂ်ဖလားကိုပထမဆုံးအကြိမ်ကင်မြောက်နိုင်ခဲ့တာနဲ့ပတ်သက်ပြီးသုံးနည်းပြရေဂျင်ကလော့ခ်ကတော့
Absolutely special. Easy. We don't have to compare because we never won it before. we all know that it could be different.
ဒါတကယ်ကိုထူးခြားပါတယ်ကျွန်တော်တို့အရင်ကတခါမှလည်းမနိုင်ဘူးသေးတော့ကျွန်တော်အနေနဲ့အရှင်ရာလည်းမလိုပါဘူးပြီးတော့အခုလိုဖလားရောက်မဲ့အချိန်မှမှာတကယ်လို့ကျွန်တော်တို့ဒီဘွဲကိုမနိုင်ခဲ့ရင်လည်းတမျိုးဖြစ်နိုင်တယ်လေဒါမဲ့ကစားသမားတွေကအခုလိုစူဖလားယူမဲ့ညမှာထူးထူးခြားခြားလှုပ်ပြနိုင်ခဲ့တယ်လို့ရန်ကုန်ကလပ်ကပြောခဲ့တာပါဆိုတော့အခုဆိုရင်လေဦးသိန်းဟာပရီးမီးယားလိဂ်ဖလားကိုပထမဆုံးအချိန်ရသွားခဲ့ပြီလေဦးသိန်းနောက်ဆုံးအချိန်မှာချန်ပီယံဖြစ်ခဲ့တာက1990ဖြစ်တာကြောင့်အခုဆိုရင်30ကျော်သွားပြီဖြစ်ပါတယ်ဒီလိုနှစ်ပေါင်း30ကျော်မှာလီဗာပူးအသင်းအမချန်ပီယံစုပြီးပရီးမီးယားလိဂ်ဖလားပထမဆုံးကြေညာခဲ့တဲ့အဓိကကြောင်းအချက်ကလည်းချက်ပါလေဒါတော့အားသာအောင်ချေကုစားရတော့အော်နီဝဲထားတ
ာလို့ဆက်တော့ဒီကတော့နီလောကစားမရသီးဘူးဘာမှအော်ရတာမှန်လားဒါဒီအသင်းကိုပြည်ရင်းရှိအောင်ဆောင်းလိုက်တော့ဟိုဖတ်တာလည်းတော့လို့ပဲဖတ်တာ
တော့သူရဲ့တခြားတားရဲ့အိမ်ပါပါတယ
်ဇာယင်ကောက်ချွေးရီကဂျင်ဘောကဟိုဒီလိုကနီးစနစ်ပိုင်းပိုင်နိုင်တယ်ပေါ့ဗျာ။ဒီကနေ့ကတော့လေဟိုရပ်ပြီးသားခင်မိသားစုနဲ့ဖြစ်ခဲ့တာပဲ။ဒီတော့လည်းဟိုမရခင်ပေါ့။ဆိုတော့ဒီနှစ်မှာတော့သူကဒီပရီးမီးယားလိဂ်နဲ့တောင်ဝင်တဲ့ကစားသမားတွေပေါ့။ပေါ်နိုင်ခဲ့တာသူ့ရဲ့အရေးကြီးပေါ့။နောက်တစ်ခုကသူ့နီးစနစ်ထဲကိုလူတွေကစားသမားတွေကိုပေါ်နိုင်ခဲ့တာကဒီဒါဂျင်ကလော့ရဲ့ထူးခြားတဲ့အရေးကြီးလို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်
။ပရီးမီးယားလိဂ်မှာဒီလီဗာပူးအသင်းကိုအကောင်းဆုံးအသင်းဆိုပြီးတော့ပြောနေကြတာလည်းရှိတယ်ဒါနဲ့ပတ်သက်ပြီးတော့အငြင်းပွားမှုတွေလည်းရှိတယ်ဒီပေါ်မှာရောဘယ်လိုမြင်လဲ
အဲဒီနှစ်ပေါ်လို့ရဒီမှာဒီဘာဖူးအသင်းဟိုပရီးမီးယားလိဂ်မှာချန်ပီယံဖြစ်တာအကောင်းဆုံးအသင်းလားဆိုရင်တော့ဟိုအကောင်းဆုံးအသင်းဆိုတာဆိုတော့လက်မခံပါဘူးဘာလို့လဲဆိုတိုင်ပဲအသင်းတွေကဟိုဒီနှစ်ပေါ်လို့ရဒီမှာတော်တော်လေးဟိုခြေစွမ်းကျသွားတာခြေစွမ်းနှိမ့်တာကြောင့်လေဟိုလီဗာပူးအသင်းချန်ပီယံဖြစ်သွားတယ်အထူးသဖြင့်တော့မန်စီးတီးကိုတိုင်းယူတော့ချက်စီးလို့အဓိကပြန်တဲ့ဒီကတော့တပါပေါ့သူတို့၄သင်းကဒီနေ့ပေါ်ဆက်ရတယ်မှာလီဗာပူးကိုကျော်ဖြတ်ပြီးတော့ချန်ပီယံဖြစ်ဖို့ရဲ့သူတို့အသင်းရဲ့လက်တည်မှုအတွက်ကတော့တော်တော်လေးဟိုကျူတာပန်းကားနဲ့ရုံးတက်မှုဒီကေရတာကလည်းလီဗာပူးအတွက်တော်တော်လေးကိုအားတာဖြစ်ခဲ့တာပါဒီကကျွန်တော်ပြောလို့ရလီဗာပူးကဟိုဒီအသင်းကိုတည်ဆောက်လာတာဒီနေ့၃နှစ်ရှိပြီကိုရလည်းတောင်းလို့ကားသမားတွေကိုလည်းဝယ်ယူချေတင်ပြီးသွားပြီဒီစရာအတော့တင်းလုံးအတင်းဖြစ်နေအဲ့လိုအခြေအနေမျိုးမှာတိုင်ပဲအတင်းနေရတော့ဥပမာမန်စီးတီးဆိုလို့ရှိရင်ဒီပေါ်လုံးကြီးကလည်းအခြေခံကတော်တော်လေးကိုမမှန်ငယ်ဘူးနောက်ပါမန်ယူဆယ်စီအဆရှိတဲ့ပုံပါဗျာတော်နီးကအပြောင်းလဲတွေဖြစ်တယ်သူကဒီချက်တွေကကြောင်းလဲဒီနှစ်ပေါ်လုံးကြီးကဒီမှာတကွာဘူးအင်းကချန်ပီယံဖြစ်သွားတာပါဆိုတော့ပြန်ပြီးပုံပြောရမယ်ဆိုရင်တော့တကွာဘူးချန်ပီယံဖြစ်ခဲ့တာမှန်ပေမဲ့ခြေစွမ်းအရတောင်းကြီးလားဆိုတော့တောင်းဆုံးလားဆိုတော့မဟုတ်ဘူးလို့ပဲကျွန်တော်အဲ့လိုပဲပြောလိုက်ပ
ါလေဦးစင်းကစောစောစီးစီးချန်ပီယံဖြစ်ခဲ့ပေမဲ့ပွဲစဉ်လေးဖိကာနီမှာမထင်မှတ်တဲ့အလဲပြောင်းနေကြောင့် လာမယ့်နှစ် Champions League ဝင်ခွင့်ရယူနဲ့ Damascus နဲ့ Premier League မှာဆက်ရှိပြီးနေနိုင်ဖို့အတွက်တော့နောက်ဆုံးပွဲသင်းခရမုတ်တဲ့အချိန်ထိအသင်းလေးအကျိန်းနဲ့ကစားခဲ့ရတာပါနောက်ဆုံးနေ့အထိ Champions League နေရာအတွက် Man U, Chelsea နဲ့ Leicester တို့အကျိန်းနဲ့ဖြစ်ခဲ့ကြပြီးတော့ Chelsea က Wolves Leicester က Man U တို့နဲ့ကစားခဲ့တာပါ Chelsea ကအင်္ဂလန်မှာ Mason Mount နဲ့ Giroud တို့တွဲတဲ့ဂိုးတွေနဲ့ Wolves ကို2ဂိုးကိုရှိနဲ့နိုင်ခဲ့ပြီးမန်ယူကလည်းလက်စတာကိုအပွဲခွင့်မှာခက်ခက်ခဲခဲကစားပြီးတော့ဒုတိယပိုင်းသွင်းတဲ့ဂိုးတွေနဲ့နိုင်သွားခဲ့ပါတယ်။မန်ယူတဲ့ဂိုးတွေကိုတော့ Fernandez နဲ့ Jesse Lingard တို့ကသွင်းပေးခဲ့တာပါ။ဒါကြောင့်မန်ယူနဲ့ Chelsea တို့ Champions League ဝင်ခွင့်ရသွားခဲ့ပါတယ်။ဒီပွဲနိုင်တဲ့ပုံမှာမန်ယူနီးပြဆုံးရှာကတော့
And very proud of all their efforts and pleased with their efforts because to win this game was
ကျွန်တော်အနေနဲ့သူတို့ရဲ့ဂျိုဗန်မိုရီအားလုံးကိုကျေနပ်တယ်လို့ဂုဏ်လဲယူပါရစေ။ဒီနေ့မှာ CB ပွဲနဲ့ပွဲရှုံးထားပြီးတဲ့နောက်ဒီပွဲကိုနိုင်လိုက်တာကစိတ်သက်ပိုင်းဆိုင်ရာရန်ချက်ခံမှဖြစ်တယ်လို့နိုင်လိုက်တဲ့အတွက်လည်းစိတ်သက်ပိုင်းဆိုင်ရာလွန်အားရှိစေပါလေ
။ဇယောင်းချေကတန်းစင်းစုံဘက်မှာလဲ Watford ကအာစနယ်ကို 3-2 နဲ့ရှုံးဝင်မဲ့ဘုံမောက်က Everton ကို 3-2 နဲ့နိုင်ပါရစေ။ဒါပေမဲ့ Aston Villa က West Ham ကိုမှတကောစီတည်ကျသွားတာကြောင့် Aston Villa အသင်းက35မှတ်ရပြီးတော့ဘုံမောင်းနဲ့ Watford တို့က34မှတ်နဲ့ Norwich နဲ့အတူတူတန်းစင်းသွားခဲ့ပါတယ်။ Premier League အောက်တန်းက Championship မှာတော့ Leeds United နဲ့ West Brom တို့ Premier League ကိုတက်လာခဲ့ကြပါတယ်။ဒီချိန်ကအသင်းကြီးတစ်သင်းဖြစ်တဲ့ Leeds United အတွက်တော့ဒါဟာ16နှစ်ကြာမှ Premier League ကိုပြန်လာတာဖြစ်ပါတယ်ခင်ဗျာ။ပရီးမီးယားလိဂ်ဖက်ကတနစ်တာအကောင်ဆုံးစုတွေမှာတော့အကောင်ဆုံးနီးပြစုကိုတော့လီဗာပူးနီးပြရန်ကင်းကလပ်ကရသွားပြီးတော့တနစ်တာအကောင်ဆုံးဘောလုံးသမားစုကိုတော့လီဗာပူးအသင်းကောင်းဆောင်ဟန်ဒါဆန်ကရသွားပါတယ်။ဂိုးအများဆုံးသွင်းတဲ့ရွှေဘနတ်စုကိုတော့လက်စတိုက်စမူဂျင်းယူရီကရသွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်။ညာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အခုဆက်ပြီးဗုဒ္ဓဦးညအတွက်တရင်ချင်းချုပ်ကိုပြောပြပါမယ်အမေရိကန်ပြည်အောင်စုအော်ရီဂွန်ပြည်နယ်ပို့လမ်းမျိုးနဲ့တခြားနေရာတွေကရုံးဝင်းစံတပ်ဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့ဂျာနယ်ချီကဖဲဖဲလုံလုံရဲ့တပ်ဖွဲ့ဝင်တွေလွှတ်ထားတဲ့ပေါ်အမေရိကန်အစိုးရရှိနေချုပ်ဦးလျံဘားကအင်္ဂါနေ့လွှတ်တော်ဂျာနာဝဲတစ်ခုအတွင်းအခိုင်အမာကာကွယ်ပြောဆိုသွားပါတယ်အတိုက်ခံဒီမိုကရက်တွေကတော့ဖက်ဒရယ်အစိုးရဟာငြင်းငြင်းနဲ့နီးလန်းနဲ့ဆန္ဒပြသူတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်ဆိုပြီးစွပ်စွဲထားပါတယ်ထိုင်းနိုင်ငံမှာအခုနိစံမိုင်းကစတင်ခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာCOVID-19 ကာယရောဂါကူးစက်မှုကြောင့်လူစုလူဝေးလုပ်တာကိုပိတ်ပင်တဲ့အတွက်ရပ်သွားခဲ့တာကလည်းအခုတော့ပြန်ဖြစ်လာနေပါတယ်။အချိန်တိုအတွင်းစီစဉ်ပြီးရုပ်ရက်ပေါ်လာတဲ့လူအုပ်စုနဲ့ဆန္ဒပြတာတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းအချိန်40ထက်မနည်းရှိသွားပြီဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလူဒန်းနဲ့ကျန်းမာရေးအကာအကွယ် PPE ဝတ်စုံအမေရိကန်ဒေါ်လာ6000ဘူးကိုရန်ကုန်တိုင်းဒေသကြီးမှာ COVID-19 ရောဂါကာကွယ်တိုက်ခိုက်ရေးလုပ်ငန်းအတွက်အသုံးပြုဖို့လွှဲပြောင်းပေးရခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ပြောပါတယ်။အခုညနေဆိုရင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ချက်ရေးအတွက်အမေရိကန်ကမြန်မာနိုင်ငံကိုပေးတဲ့အကူအညီဟာစုစုပေါင်းဒေါ်လာ18တန်းခွဲကျော်ရှိသွားပြီဖြစ်ပါတယ်။ဗုဒ္ဓဦးနေညတဲ့ VOA ရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.